Welcome to the Voice of America in Burmese.
Minglam and Kimosa, Washington Review American Tangani, Natown, April and the Sentinel, Purufune Menekin season ago, Yamasan Rajimene, Chanaigani, Kunanaiti, Lainometer Nesseli, Lisen and Gazette, Lainometer Tia, Guzerugani, Tolan Beni Babi. Kimutaba, Dimenekin, the name of Kuyem and Tone to Gopia Bibame. Coronavirus Kayoga, change our moon as in sign near American Nanga Siboye, Pianpi Argon Lao, Tamara Donald Trunny, Don Abbey Mugo, Taukande, Pine and Nezo, Nagulaga, Ochoye Muriga, Drew Pinere Ma, Siboye Lunga, and Yezagli Rigo, Pianpi Pumbo, Loni Babi, American Town White Pinere Pite, Georgia, Florida, Down Carolina, Tennessee. Texas Fine Ochoye Muriga, Dro Binary Ma, Siboy Lunga Techo, Aku, Damamho, Lame the Rimba Dredren, Bianpi Puanama Pijan, Majagan Yepindrima, Biojanke Jaraba, Dilo Bianpi Puaneka, Sinega Lurin and Sadon Durija, Anezo, Chopi Lau Chapi, Kakwawa Nijabudre, Gantamuri Chatama Pijan, Biobari, American Nanga, a low lame Pietuadu, Nasan Natanlau Bianpi, a low yao. Agulo Petare, Siway Lungan de Chogo, Pianpi Pumbo Loni Rapipi, Lu Seu, Damamho, Direbo Suida Dread, Sechaya Lode Chenha, Lame Junla, Damamho, Eri Naubain Lama, Chenai Nelo, Washington Postne, Maryland Tegaduria, Sitama, Pija Duriga, Jungji Jabari, Gabada Loma, Coronavirus Yoga, Agusa Kaya Duba, Natangue Johnny B. Pippi, Tesoma Duga, The thing Conatao, Narang Joshini Relu, John Hopkins Tegadu Sitama, Popia Tabare, American Mara Agusa Kanaduga, Shitain Joshini Bare, Spain Nangama Coronavirus Yoga Jam Nauta Tison Aduha, Inga Nema, Dia Donze Pietore Dracuso, Spain Ma Di Yoga Jam Tison Adu Susuba, Natang Jodo Babi, Di Yoga Agusa Kanadugale, Inga Nema, Nathan Lirang Joshini B, Lunger Lia Dren, Denego Piamia. I know Tula Nira Duyarelo, Spain Jama e three Bemu Sanya Tana Jigega, Biobari. Coronavirus Kayogajan, Kabata Loma, Sana Eka, Malona Mutango, Suzuwa Kania, the Uye, Nasa Bobi Tula Nanji Shirelo, Kabata Loma, Sana Eka, Tatanama Bobo Yetre, Kulatamga, Puesirene, Letre Lo Soundire, Global Network Puye, Ingane Topian, Sin Kazama, Popia Bari, Kabata Loma, Nangamang Nas and Nangane. Name your data remain Nintendo, Tia Tosang Hardan Lava. Manika Natal, Sakoma, Sana Yaka Malung Lamu, GJ, Jungiara Pippi, Aku Natalna Semaro, Louie near Chosang Hardan, Didokan at Joan Nainelo, Sin Kazama, Popia Bari, Gula Tamaga, Dream Mujo, Antonio Guderascaro, Gabani at Tom Yamma, Arne be Tigay Lure to Balong Yamma, Sana Yaka Malung Loaded Tango, Sozoa Kanya Mesura, A Chelle, Magayu, Nainted at Chimuma, Aku. Coronavirus Kayoga Soja, Nota Midazu, Taiwan Rijamaba, Bobi, Dokaya Popila Zile, Lupiobari, Ingane Gula Tamaga, Lundry, Gamsiga, Online Transaction and Bermale, Gula Tamaga, Sanaika, Puechige, Pudon Yuga.
We're addressing you today.
Coronavirus Kayoga, Piotanagan, Gaban Nangarima, Sanaika, Piotana, Pimala, Alan White, Pichuan Jabune, Dilo Pimala Yego, Fioga, Digata, Losan Dama, Pijan, Piodoraba. Kabatalo, Siboye Jasim Hurinetu, Pripekari, Dola Nibi, Mukong Yishara Lu Yadiru Sayam Pitanariba, Dola Nira Pippi, Dichema, Dika Yoga Lu, B and Yasurigo, Tabi, Yansayala, Messoin, Nata Lubon, Dia Sisset Dongala, Angabi Jona Nainelu, Sin Kanzama, Tri Pitabari. Iran Angama Coronavirus Yoga, Mapianbong, Dasi and Nine, Delaja Yam to make Topian Tayagani. Ingani Maro, P. Shop, be like the loo. See why long and the chugu let them be pongon be like the loo, Ira Suaga, Jinya Bari.
You American, then, and a pet your mother, see Senego, and that's how I got a con an IT. I know me down as a lay, kilohats, didn't it did on ya. I know me down lazy, kilohats, conley did on ya. I know me down as a dick, kilohats, nash it congane.
Finally, we got the Aguze, Kilohats Dinga Kongarogani, Tolan Pinigai. General
Jemito Ma, the Rinwigo, select Jinya Pidomami.
ဧပြီလ21ရက်အင်္ဂါနေ့ည8:00နာရီအထိထုတ်ပြန်ကြေညာမြန်မာနိုင်ငံမှာ COVID-19 ကူးစက်သူ122ဦးရှိသွားပြီဖြစ်ပါတယ်။မူလက119ဦးရှိရာကနေနောက်တိုးလူနာ2ဦးရှိတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအင်္ဂါနေ့ညမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်တိုးလူနာတွေကလူနာအပ120ဟာဒဂုံမြို့တဲ့အရှေ့ပိုင်းကအသက်22နှစ်အရွယ်အမျိုးသမီး2ဦးဖြစ်ပြီးလူနာအပ121ကတော့ရှမ်းပြည်နယ်တောင်ကြီးမြို့ကအသက်21နှစ်အရွယ်အမျိုးသမီးဖြစ်တယ်လို့ဆိုပါတယ်။လူနာအပ120ဟာမြန်မာပလာဇာမှာလွတ်လွတ်တဲ့ MPT ဝန်ထမ်းတစ်ဦးဖြစ်ကြောင်းဒဂုံမြို့တဲ့အရှေ့ပိုင်းလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်မောင်ပြောတော်ကိုကိုးကားပြီးပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။အခုချိန်ထိအတည်ပြုထားတဲ့လူနာတွေထဲမှာကျန်းမာရေးဝန်ထမ်း6ဦးပါဝင်နေတဲ့အတွက်တပ်ခွဲအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိခဲ့လို့အသွားအသာကန့်သတ်ခံရတဲ့ဆရာဝန်တွေနဲ့တိုက်နယ်စည်းရုံတွေမှာရောဂါကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေကြောင်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မော်တော်ယာဉ်တစ်စီးရခိုင်ပြည်နယ်အတွက်တိုက်ခိုက်ခံရပြီးလူအသက်သေဆုံးရတဲ့ဖြစ်ရပ်အတွက်အလွန်ဆိုးရိမ်ပူပန်ပြီးကြောင်းမြန်မာနိုင်ငံအတွင်းလုပ်ငန်းလုပ်ဆောင်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးနိုင်ငံတကာအဖွဲ့အစည်း16ခုကပူးတွဲတင်ညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကလက်နက်ကန်တပ်ဖွဲ့တွေကြားအပြစ်ခတ်ချက်ချင်းရစဲဖို့လည်းတောင်းဆိုလိုက်ကြပါတယ်။WHO ရဲ့ဒေသခံဝန်ထမ်းဦးပြည့်စုံဝမ်းမောင်တည်ဆုံရတဲ့အတွက်ဝမ်းနည်းမိကြောင်းနဲ့တိုက်ခတ်မှုတွင်ဒဏ်ရာရရှိခဲ့သူစာမေးဝန်ကြီးဌာနကတာဝန်ရှိသူတို့အမြန်တက်တာစေဖို့လဲဆုတောင်းကြောင်းဖူးတွဲကြေညာချက်မှာပါရှိပါတယ်။ COVID-19 ရောဂါတန်တရားရှိလူနာတွေရဲ့နှာခေါင်းတိုးပတ်နမူနာတွေသေဆောင်လာတဲ့ WHO အမှတ်အသားပါမော်တော်ယာဉ်တစ်စီးမြင်းပြမြို့နယ်မှာ20ရက်နေ့ကတိုက်ခတ်ခံရတဲ့ဖြစ်ရပ်ဟာ COVID-19 ကပ်ရောဂါဆက်ရောက်နေချိန်တစ်ကမ္ဘာလုံးအဖြစ်ခက်ရဲ့ဆဲရေးကုလသမဂ္ဂအတွင်းမှကြိုးရဲ့မြေတားရက်ခံချက်ကိုချင်းလိုက်နာအကောင့်ထဲပေါ်ပေးဖို့လွယ်နေတယ်ဆိုရာကိုပြသလိုက်တာလည်းဖြစ်ကြောင်းတင်ညာချက်မှာပါရှိပါတယ်။ Save the Children အပြည်ဆိုင်ရာချက်ချေနေအဖွဲ့နဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC အဖွဲ့တို့လိုလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့အစည်း16ခုရဲ့တင်ညာချက်ထဲမှာအပြစ်ခတ်ချက်ချင်းရဲဆဲဖို့အပြင်လူသားချင်းစာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုရခိုင်ပြည်နယ်အတွင်းအနောက်ရှေ့မှရှိတော်လာခွင့်ပေးဖို့ရတားတွေကိုအကောက်ွယ်ပေးဖို့စတဲ့အချက်တွေလည်းတောင်းဆိုထားပါတယ်။ ABL 20ရက်နေ့တိုက်ခိုက်မှုကိုသူတို့လုံဆောင်တာမဟုတ်ဘူးလို့ရခိုင်လက်နက်ကန်အဖွဲ့အစည်းကရောမြန်မာစစ်တပ်ကပါညင်ပယ်ထားပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနကလည်းမြန်မာအစိုးရအနေနဲ့လက်နက်ကန်ပဋိပက္ခတွေကြောင့်အခက်အခဲတွေရှိနေပေမဲ့ကမ္ဘာကယောဂါပင်ကျော်လွှားနိုင်ရေးအတွက်ကုလသမဂ္ဂကမ္ဘာကျန်းမာရေးအဖွဲ့တို့နဲ့အတူဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆုံးဖြတ်ထားတယ်လို့ ABL 21ရက်နေ့နဲ့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာ COVID-19 ကပ်ရောဂါကျရောက်နေတဲ့အတွက်အကန့်အသတ်နဲ့သွားလာခွင့်ပိတ်ပင်ထားတာကိုနောက်ထပ်သတင်းလေးပါထပ်တိုးလိုက်တယ်လို့ဝန်ကြီးချုပ်လီရှောင်းလုံးကအင်ကာနေကပြောပါရယ်။မနေ့အင်ကာနေတရက်ထဲမှာရောဂါကူးစက်သူအသစ်1100ကျော်တွေ့ခဲ့လို့နိုင်ငံတော်ကူးစက်ခံရသူပေါင်း9000ကျော်ရှိတာမို့စင်ကာပူဟာအရှေ့တောင်အရှေ့နိုင်ငံတွေထဲမှာကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာခဲ့ပါရယ်။ဒီနေ့လာနေတုန်းကလည်းကူးစက်သူ1000ကျော်ထပ်မံတွေ့ရှိခဲ့တာပါ။ကုဆတ်သူဦးရဲ့80ရာခိုင်နှုန်းလောက်ကပြည်ပကနေလာရောက်ကြတဲ့ရွှေပြောင်းလူသားတွေဖြစ်ပြီးသူတို့ဟာအင်အားအဆောင်တွေမှာဆူဝေးနေထိုင်ကြတာပါဒီလိုအင်အားအဆောင်တွေမှာနေထိုင်သူတွေကရောဂါလက္ခဏာပြသူရောမပြသူတွေကိုပါအားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်အခုလိုကုဆတ်မှုနှုန်းမြင့်တက်လာတာလို့လည်းဝန်ကြီးချုပ်လီးကပြောပါတယ်လူသမားတွေနေတဲ့အဆောင်တွေအတွင်းရောဂါထိချုပ်ရေးဆောင်ရွက်ထားနိုင်ပြီဖြစ်ပေမဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အကြောင်းတွေကိုမေလ၄ရက်နေ့ထိတမမို့ရောဂါကိုထိချုပ်နိုင်တဲ့အထိဆက်လက်ပိတ်ထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်အိန္ဒိယနိုင်ငံမြို့တော်ညူးဒေးလီမြို့ကသမရရမ်နာသ်ကိုဗင်းရဲ့အိမ်တော်ဝင်းတွင်ဝန်ထမ်းအင်အားတစ်ခုမှနေထိုင်တဲ့ရေတပ်ဝန်ထမ်းတစ်ယောက်ရဲ့မိသားစုဝင်တစ်ဦးစီမှာ COVID-19 ရောဂါကူးစက်နေတာကိုတွေ့ရှိရတဲ့အတွက်အင်္ဂါနေ့ကသမရအိမ်တော်အရာဝင်းအတွင်းနေထိုင်သူ900လောက်ကိုတိကျခွဲထားလိုက်ရပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့သမရကိုဗင်းနဲ့သူ့ကိုစောင့်ရှောက်နေသူတွေကတော့အစ်စ်နိုင်ဝန်ထမ်းတွေနဲ့ထိတွေ့ဆက်ဆံတာမရှိလို့တိကျခွဲနေထိုင်သွားဖို့အစီအစဉ်မရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။သမရအိမ်တော်ဝင်းတွင်အလုသမားတွေနေတဲ့တိုက်ခတ်တရားကြောကဝန်ထမ်းတွေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားသလိုရေတပ်ဌာနကအလုလုပ်နေတဲ့အလုသမားနဲ့မိသားစုဝင်ခုနှစ်ဦးကိုလည်းတိကျခွဲဆောင်ကြည့်ကွာရန်တီးစင်တာကိုပြောင်းရွှေ့ထားပါတယ်။ပါကစ္စတန်မှာတော့ဝန်ကြီးချုပ်အမရာခန်COVID-19 ရောဂါရှိမရှိစစ်ဆေးခံရဖို့ရှိပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းကသူတွေ့ဆုံခဲ့တဲ့ပရဟိတအဖွဲ့ကြီးတခုရဲ့အကြီးအကဲတူမှာရောဂါကူးစက်နေတာကိုသိရတဲ့အတွက်ဝန်ကြီးချုပ်ခန်ကအခုလိုစစ်ဆေးမှုခံယူရတာပါ။အာဖဂန်နစ္စတန်သမ္မတနိုင်ငံတော်မှာလည်းပြီးခဲ့တဲ့သတင်းပတ်ကပဲရောဂါပိုးကူးစက်သူအနည်းဆုံး20လောက်တွေ့ရတဲ့အတွက်အာဖဂန်သမ္မတအရှရဖ်ဂါရီနဲ့သူစနီးတို့လည်းအစ်စ်ဆေးခံခဲ့ပေမဲ့ရောဂါပိုးတွေ့ရှိခြင်းတော့မရှိပါဘူး။ ဗြိတိန်နိုင်ငံကသုတေသနအဖွဲ့နှစ်ဖွဲ့ဟာကိုဗစ် -19 ကာကွယ်ဆေးစမ်းသပ်ထုတ်လုပ်နေရမှာတိုးတက်မှုတွေတည်တည်တတ်တာရနေတယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီးမတ်ဟန်ကော့ကကမနေ့အင်္ဂါနေ့ကကြေညာလိုက်ပါတယ်။အဲ့ဒီအဖွဲ့တွေကတဖွဲ့ကလူတွေနဲ့စမ်းသပ်မှုကိုဇာတာပရင်းနဲ့မှဆက်လုပ်တော့မှာလို့လည်းဝန်ကြီးဟန်ကော့ကကပြောပါတယ်။အလားအလာရှိတဲ့ကာကွယ်ဆေးတွေဖော်ထုတ်စမ်းသပ်နေတဲ့ Imperial College of London နဲ့ Oxford တက္ကသိုလ်တို့ကသုတေသနအဖွဲ့တွေကဖော်ဆက်ထားတဲ့ကာကွယ်ဆေးနှမျိုးစလုံးလူတွေနဲ့စမ်းသပ်ဖို့အဆင့်ရောက်နေပြီလို့လန်ဒန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောသွားတာပါ ဘရိုဒီမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ရှခိုင်းပြည်နယ်တွင်ကုလသမဂ္ဂရင်းတစည်းတိုက်ခိုက်ခံရမှုအတွင်းရရှိခဲ့တဲ့ဒဏ်ရာနဲ့တဦးသေးဆုံးတဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့မှုအပေါ်လွတ်လပ်စွာစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုလိုက်တဲ့အကြောင်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်တွင်းကကိုဗစ် -19 စောင့်ကြည့်လူနာတွေထံကဓာတ်ခွဲနမူနာတွေကိုရန်ကုန်ကိုသေဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကားတနင်္လာနေ့ညနေပိုင်းမှာရခိုင်ပြည်နယ်မင်းပြားမြို့နယ်တွင်တိုက်ခိုက်ခံခဲ့ရတာမှာWHO အဖွဲ့ကြီးရဲ့ဒေတာကန်ဝန်တန်းဦးပြည့်စုံဝင်းမောင်အပြင်းထန်တမ်းရာရပြီးအင်္ဂါနေ့မနေ့ခင်းမှာတည်ဆုံးခဲ့ရတာပါအစိုးရဝန်တန်းဦးအောင်မျိုးဦးကတော့ပြင်းပြင်းထန်ထန်တမ်းရာရသွားပါတယ်ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့လွတ်လပ်စွာစုံစမ်းစစ်ဆေးပြီးအရေးယူပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်တာပါအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျယ်ရစ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်။ And I'm sent to report that a driver with the World Health Organization working in Rakhine State in Myanmar
ကုလသမဂ္ဂအမှတ်တံဆိပ်ထင်ထင်ရှားရှားပါတဲ့ကားတစ်စီးတနင်္လာနေ့ညနေပိုင်းရခိုင်ပြည်နယ်တွင်တိုက်ခိုက်ခံရမှုအတွင် WHO အဖွဲ့ကြီးအတွက်အလုလုပေးနေတဲ့ရင်မောင်းထိဆုံးခဲ့ရပါတယ်ထိဆုံးခဲ့ရတဲ့ဦးပြည့်စုံဝင်းမောင်ကမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကိုကူညီမှုအနေနဲ့ရခိုင်ပြည်နယ်တွင်ကကိုဗစ် -19 စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုသေယူပို့ဆောင်ပေးခဲ့တာဖြစ်ပါတယ်။ကမ္ဘာဘေးကင်းရေးဆောင်ရွက်ရင်းအသက်ဆုံးရှုံးခဲ့ရတာဟာဆိုရင်ဝမ်းနည်းစရာဖြစ်ပါတယ်လို့ WHO အကြီးအကဲဒေါက်တာတက်ဒရော့စ်ကလည်းပြောဆိုထားပါတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။သေဆုံးခဲ့ရတဲ့ဦးပြည့်စုံဝင်းမောင်အတွက်ဝမ်းနည်းရာကြောင်းနဲ့ဒဏ်ရာရခဲ့တဲ့အစိုးရဝန်တန်းဦးအောင်မျိုးဦးအမြန်ဆုံးပြန်လဲကျန်းမာလာစေဖို့ဆုတောင်းကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုကိုအပြည့်အဝပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးပြီးကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးဖို့လဲကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုကြောင်းပြောခွင့်ရကကြေညာချက်ထုတ်ပါတယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်ရာမောင်းတံတားအနီးမှာတနင်္လာနေ့ညနေခင်းကကုလသမဂ္ဂရဲ့အဖွဲ့တစ်ခုဖြစ်တဲ့ WHO အဖွဲ့အမှတ်တံဆိပ်ထင်ထင်ရှားရှားပါတဲ့မော်တော်ယာဉ်တိုက်ခိုက်ခံရတဲ့အတွက်တုံ့လှုပ်မိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာပါပါတယ်။ရခိုင်ပြည်နယ်တွင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကင်တပ် AA ကြားတိုက်ပွဲတွေရှိနေပြီးအခုတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တော့တာဝန်ခံမဲ့သူမရှိပါဘူး။ရခိုင်ပြည်နယ်တွင်တိုက်ခိုက်မှုတွေကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကဝန်ထမ်းတဦးအသက်ဆုံးရှုံးရတဲ့အပေါ်ဝန်းနေရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ခဲ့ပြီးရခိုင်မှာတိုက်ပွဲတွေရပ်တန့်ဖို့အများဆုံးလိုအပ်နေပြီဆိုရာကိုဒီအချက်ကထပ်မံမိမောင်းထိုးပြနေတယ်လို့လည်းထောက်ပြထားပါတယ်။ဥပြေဆောင်ဝင်းမောင်တည်ဆုံးခရမှုအတွေ့ဝန်းနေမှုအထင်းမှတ်နဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးမှာအင်္ဂါနေ့ကကုလသမဂ္ဂအလံကိုတိုင်တဝက်ရှော့ချလွှင့်ထူခဲ့ပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
။ထိုင်းနိုင်ငံကနေရက်ပြန်မြန်မာတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာလူဦးရေ10,000+ကျော်လောက်ထားနိုင်မဲ့စောင့်ကြည့်ရေးစင်တာတွေပြင်ဆင်ထားပြီးပါပြီ။ဒီသတင်းကိုတင်ဆက်ပေးမှာပါ။ထိုင်းနိုင်ငံတဲကမြန်မာနိုင်ငံတဲကိုပြန်လာကြမဲ့ရွှေပြောင်းလို့သမားတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအများဆုံးလက်ခံဖို့အတွက်ပြင်ဆင်ထားကြောင်းကရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကပြောပါဗျ။အဲ
ကျွန်တော်တို့ဟိုစန္ဒာတွေကတန်းတန်းနေတာတော့တိုးပြီးတော့ကောင်းနေမှာတော့ထောက်ပါတယ်။ အတိကတော့မှာလေကျွန်တော်တို့ဟိုကျွန်တော်တို့မြောက်ရည်ရဲ့ဆန်အံ့ရဲ့နောက်မွန်ပြည်နယ်အတွင်းပေါ့ဒီနယ်မှာမော်လမြိုင်ရဲ့သူကျန်တာတွေလည်းဆက်ဖွင့်တော့မှာအဲ့ဒီနေရာတွေမှာအဲ့ဒါအဲ့ချင်းတွေမှမူတည်ပြီးတော့တိုင်းဒေသကြီးတွေနဲ့ညှိနှိုင်းပြီးတော့အဲဆောင်ရွက်တဲ့ပုံပေါ်မှာဟုတ်ကဲ့ဒီမှာဒီနယ်အတွင်းမှာတော့9,000 6,000 လောက်ပေါ့မှာညမှာလူကြီးရောမွန်ပြည်နယ်ထဲမှာတော့8,000 ဝန်းကျင်လောက်ရှိတော့အဲ့ဒီစောင်းနေတော့အခုကျွန်တော်တို့ဆွေးနွေးကြတယ်ကျွန်တော်ပြန်လွတ်သွားနေရတယ်မပြန်ပြီးတော့ဘုဒ္ဓတန်ဆင်လာတော့အဲဒီဝဒလေးပြင်ဆင်မမနာကြလေးလုံးနေပေါ့
တချို့ပြည်နယ်နဲ့တိုင်းတွေကတော့သူတို့ရက်ရွာမှာနေတဲ့ပြည်တော်ပြန်မြန်မာလူသမားတွေအတွက်သူတို့ဒေသတွေမှာပဲတရားထားစောင့်ကြည့်ဖို့နေရာတွေပြင်ဆင်ထားပြီးနေဆက်ရောက်လာတဲ့အဲ့ဒီလူသားတွေကိုတိုက်ရိုက်လာကြဖို့အစီအစဉ်တွေရှိနေပါတယ်ဒါပေမဲ့ရန်ကုန်တိုင်းအပါအဝင်တချို့တိုင်းနယ်ပြည်နယ်တွေကတော့ချက်ချင်းလာခေါ်ဖို့အခက်အခဲရှိတယ်ဆိုပြီးဦးတေဆောင်ကပြောပါတယ်
တချို့ကျတော့လေဟိုသူပြည်နယ်တိုင်းအပေါ်အတိနဲ့လက်ရှိလုပ်နေတဲ့နေထားတဲ့ဒီကပြန်လာမယ်လို့ဝန်ဆန်းလာရှိရတယ်ဒီဝန်ထမ်းမှုနဲ့ကျွန်တော်တို့ထည့်ပေါ်မှာခင်ဗျာဟုတ်ကဲ့အဓိကတော့ချို့ဟိုတိုင်းဒေသကြီးပြည်နယ်တွေချို့တခါလဲခါလိုက်ဆောင်ပြီးတော့လက်ခံမယ်လို့ရှိဆိုအချို့ကြလဲစမ်းမကြိုနိုင်သေးဘူးလေဒီနိုင်ငံချို့ကြလဲဟိုကွန်ဒီခါဖို့ခတ်တယ်လေမကွေးတော့ဘာလို့ဆိုတော့သူကလည်းသူပြင်ဆင်ထားတယ်ပြင်ဆင်ထားပြီးတော့တော့အဲတူတခါလဲဒီလိုမှဟာလေးရှိတာပေါ့
ဟုတ်ကဲ့
မန္တလေးတိုင်းဆိုလဲမန္တလေးတိုင်းနဲ့ခေတ်ဆက်ပြီးသူလုံးမလေးရှိရမှာ
ဟုတ်ကဲ့ဟုတ်ကဲ့
ရန်ကုန်ကရှိရရှိတူချက်ချင်းတော့သူလုံးနိုင်မှာမဟုတ်ခင်ဗျာ
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကပ်ရောဂါဖြစ်တဲ့အချိန်ထိစက်ရုံပေါင်း1,000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလူအားကမပေးနိုင်တဲ့ဒီဝါလီခံလိုက်တဲ့စက်ရုံတွေလည်းရှိနေပါတယ်စက်ရုံတွေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလူအားကနှစ်နာရီအပြင်နေထိုင်စားသောက်ဖို့အခက်အခဲတွေကြောင့် 2020 နှစ်စကနေစပြီးနေရက်ပြန်လာနေကြတာပါမလာတဲ့မှာတော့တောင်ကနန်းရှိတဲ့မြန်မာလူသမားတွေနေရက်ပြန်လာခဲ့ကြပါတယ်ဒီနောက်မှာတော့ COVID-19 အရေးပေါ်ကာလမှာမြန်မာဘက်ကစောင့်ကြည့်ရေးစင်တာတွေအဆင်သင့်မဖြစ်သေးတာမို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကထိုင်းကပြန်လာမဲ့အလို့သမားတွေကို AB လ 30 နောက်ပိုင်းမှာပြန်လာကြဖို့ကြေညာချက်ထုတ်ပြန်ထားတာကြောင့်အလို့သမားတွေဟာ AB လကုန်မှာနေရက်ပြန်လာကြမှာဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်မှာမြန်မာလူသားသုံးသန့်ထက်မနည်းလှုပ်လှုပ်ကြိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ပြီးခဲ့တဲ့ April 20ကဆက်လို့ဗန်နဲ့ပုတ်ကလိကလုပ်ငန်းတော်တော်များများဟာပြန်လည်လဲပတ်ပြီးဝန်ထမ်းတွေပြန်အလုပ်လုပ်ကြရမှာအဲ့ဒီဝန်ထမ်းတွေအတွက်ယောဂါကာကွယ်ရေးအစီအစဉ်တွေဘာတွေများလုပ်ထားသလဲဆိုတာကိုတင်ဆက်ပေးမှာပါ။ရုပ်လုပ်ငန်းလိုပုတ်ကလိကလုပ်ငန်းတော်တော်များများပြန်လည်ဖွင့်လှစ်လုပ်ကိုင်နေကြပေမဲ့ဒီလူတွေအတွက်ယောဂါပိုးမကူအောင်ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုအစိုးရဘက်ကထုတ်ပြန်ထားပေမဲ့ဒါတွေကိုစက်မှတ်ဖို့လိုတယ်လို့အလုံသမားရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။အလုံသမားရေးလှုပ်ရှားသူတအူးဖြစ်တဲ့မတ်တတော်အောင်ကတော့လုပ်ငန်းဝင်ပြန်ဝင်နေရတဲ့အလုံသမားတွေနဲ့ပတ်သက်လို့အခုလိုအစိုးရကိုတိုက်တွန်းသွားပါတယ
်။ဒီစက်မှတ်ရေးနဲ့အာဂရာဝင်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းပေါ့နော်။အလုံရှင်တွေဘက်ကလေးစားလိုက်နာဖို့လိုအပ်တယ်။ဟိုအများသောအားဖြင့်ကအလုံပြုတ်မှတောက်ကြတယ်ဒီချိန်ဒီကာလဒီတောက်လက်မှုတွေလည်းရှိနေကြတဲ့ကာလမှာစိတ်ဟုံလုံယုံများတွေကိုပဲစစ်ဆေးကံမျိုးမဟုတ်ဘဲနဲ့ပေါ့နော်ခုနအလုပ်ဌာနများရဲ့အောက်မှာအတုံးဝင်ထားတဲ့ဒီကုမ္ပဏီတွေ service ပေးတဲ့နေရာတွေဝန်ဆောင်မှုပေးနေရတဲ့နေရာတွေမှာလုပ်နေတဲ့ဒီဟိုနည်းမျိုးလေးပဲဒါဒီ company အနေနဲ့ပေါ့နော်ဒါ company ဖွဲ့ထားပြီးတော့စစ်ဆေးဖို့အတွက်လိုအပ်တယ်ဟိုအလုပ်သမားတွေဘက်ကလည်းမပြောရဲအလုပ်ရှင်ကလည်းဒီဥပဒေထုတ်ထားတဲ့စီမံစည်းကမ်းတွေကိုလေးစားလိုက်နာဖို့မရှိဘူးဆိုလို့ရှိရင်နောက်ဆက်တွဲပြဿနာဒီကျမတို့ကဒါရိုးရိုးပြဿနာမဟုတ်ပါဘူးကမ္ဘာကပ်ယောဂပြဿနာဖြစ်ပါတယ်ဒီကပ်ယောဂဖြစ်တဲ့အတဲအင်မတန်ဆိုးရင်ရယ်တိကျတဲ့စီမင်းစည်းကမ်းနေနဲ့စစ်ဆေးမှုတွေကိုပေါ့နော်တိတိယောက်လုပ်ပြီးတော့အရင်းယူခြင်းကိုလည်းတိတိယောက်တွေလုပ်ဖို့လိုအပ်တယ်လို့ကျမအနေနဲ့မြင်ပါတယ်
လက်ရှိမှာတော့ COVID-19 virus ပြန့်နှံ့မှုကနေကာကွယ်ထိန်းချုပ်ရေးအတွက်တနိုင်ငံလုံးမှာရှိနေတဲ့စက်ရုံအလုပ်ယုံတွေကိုအစိုးရဝန်ကြီးဌာနနဲ့ပူးပေါင်းအဖွဲ့ဝင်တို့ကစစ်ဆေးပြီးတမတ်ချက်နဲ့ကိုင်မှဖွင့်ရမယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဲ့လိုလှုပ်ဆောင်ပြီးမှစက်ရုံအလုပ်ယုံအလုပ်ဌာနတွေကိုဒီလ20ရက်ကနေ30ရက်အတွင်းစစ်ဆေးမှုတွေလုပ်သွားမယ်လို့ပြောဆိုထားပါတယ်။စေဝါထုတ်လုပ်ရေးစက်ရုံတွေ၊စားတောက်ကုန်ထုတ်တဲ့စက်ရုံတွေ၊ကျန်းမာရေးလိုအပ်ချက်တွေနဲ့ကန့်ညီဖို့ဖွင့်ဖို့အသင့်ဖြစ်နေတဲ့စက်ရုံအလုပ်ယုံတွေနဲ့အလုပ်ဌာနတွေလုံသားဥယေတထောင်နဲ့အထက်အလုပ်လုပ်နေတဲ့စက်ရုံအလုပ်ယုံတွေကိုဦးစားပေးစစ်သွားမယ်လို့လည်းအဲ့ဒီထုတ်ပြန်ကြမှာပြောဆိုထားပါတယ် ကျမရေးဌာနကထုတ်ပြန်ချက်မှာတော့စစ်ဆေးမဲ့လုပ်ငန်းတွေမှာစက်ယုံအလုံယုံတွေအပြင်လုပ်ငန်းဌာနများဆိုတာပါဝင်ပေမဲ့ဖော်ပြထားတဲ့ဌာနတွေကဘယ်လိုဌာနလဲဆိုတာတိတိကျကျဖော်ပြထားခြင်းမရှိပါဘူးဒီအတွက်တိတိကျကျဖော်ပြပေးတာမျိုးလုပ်ဖို့မတသက်အောင်ကပြောပါရစေဒါကြောင့်စစ်ဆေးဖို့လှုပ်ဆောင်မှုဘိုင်းကလည်းအားနည်းတာတွေမဖြစ်ဖို့နဲ့လက်ရှိဖွင့်ထားပြီးဖြစ်တဲ့အလုပ်ခွင်တွေလက်ရှိဖွင့်ထားပြီးဖြစ်တဲ့အလုပ်ခွင်တွေကိုအမြန်ဆုံးစစ်ဖို့မတသက်အောင်ကတိုက်တွန်းခဲ့ပါတယ်ကမ္ဘောဇာဘဏ်ရဲ့နိုင်ငံသားဘဏ်အကောင့်နဲ့ဘဏ်လုပ်ငန်းကဌာနမှူးဦးမင်းနန္ဒာဆိုကတော့သူတို့ဘဏ်လုပ်ငန်းအနေနဲ့လူအများနဲ့ဆက်ဆံရတဲ့လုပ်ငန်းတစ်ခုဖြစ်တာကြောင့်ပိုမကူအောင်အထူးသတိထားဆောင်ရွက်နေတယ်လို့ပြောပါတယ်
။ဟုတ်ဒီဥစ္စာ financial institution ပေါ့နော် banking sector ရောအဲအစိုးရကမပိတ်ရဘူးလို့ official ဟို announce လုပ်ထားတယ်ဟို order ထုတ်ထားတာဖြစ်တဲ့အတွက်ကျွန်တော်ကတော့အဲ distancing ပေါ့နော် distancing လုပ်ထားတာရှိတယ်။ပြီးတဲ့အခါကျတော့ဟို work from home season ရှိရပြီးတော့ work from another place ဆိုပြီးတော့မှအဲ့လိုမျိုးကျွန်တော်တို့ခွဲပြီးတော့လုပ်ထားတာတွေရှိရပေါ့နော်ဒါတော့ကျွန်တော်တို့ဒီ hockey visa ရဲ့ policy ပေါ့ဟုတ်ဒီအခါကျတော့ကျွန်တော်ဒီ customer နဲ့ direct တွေ့ရမယ် operation နေမှာကျတော့ကျွန်တော်တို့ဟို hand gel လိုမျိုးလို့ပြီးတဲ့အခါကျလို့ရှိရင် face mask တို့အဲ့လိုမျိုးတွေပေါ့နော်ဒီဘုတ်အတွက်အကာအကွယ်အရန်ဒါပြင်မဲ့ဟာမျိုးတွေအကုန်လုံးကိုလည်းလုံးဝေငှပြီးတော့ပေါ့နော်ဒါကိုမဖြစ်မနေလိုက်နာဖို့အတွက်စီကံထုတ်ထားတာပေါ့နော်ဟုတ်ကဲ့မဖြစ်မနေတော့အလုပ်ဆင်းရမှာပေါ့အဲဆိုရင်ပူပန်စိတ်အနေနဲ့ကတော့ဟိုဒါကတော့ဒီလူတိုင်းမှာရောဒီလူသားတိုင်းမှာရောပေါ့နော်အခုလူမျိုးအချိန်ဒီမှာတော့အကုန်လုံးအနေနဲ့များတော့ရှိကြတာပေါ့
ကုန်စည်တင်ပို့တဲ့လုပ်ငန်းတစ်ခုမှာလုတ်ကင်နေတဲ့အမီမဖော်လို့သူတူကတော့လက်ရှိမှာသူတို့ကုမ္ပဏီအနေနဲ့ကျန်းမာရေးဘက်ကထုတ်ပြန်ထားတဲ့သတ်မှတ်အကွာအဝေးတွေထားတာကုမ္ပဏီကနေကာကွယ်ရေးပစ္စည်းတွေဝေမျှတာတွေလုံဆောင်ပေးတာမျိုးမရှိဘူးလို့ပြောပါတယ်တိုင်ကြားဖို့လုံဆောင်တာမှလည်းအလုတ်ထိခိုက်မှာစိုးတဲ့အတွက်တိုင်ကြားခြင်းလည်းမရှိဘူးလို့သူကပြောပါတယ်သူအနေနဲ့အခုချိန်မှာအစိုးရဘက်ကတိတိကျကျလာစစ်ပြီးအရေးယူတာမျိုးကိုလိုချင်တယ်လို့သူကပြောပါတယ်။လုပ်ငန်းဝင်တွေမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်တားဆီးနိုင်ရေးအတွက်လူတွေခက်ခွာခွာနေကြဖို့ပါဝင်လိုက်နာဖို့ထုတ်ပြန်ထားတဲ့စီမင်းစီကမ်းတွေကိုတိတိကျကျကျင့်သုံးခဲ့တဲ့နိုင်ငံတော်တော်များများမှာဒီလုပ်ငန်းတွေကနေပိုကူးဆက်နှုံမရှိသလောက်နည်းသလိုကောင်းကျိုးများစွာဖြစ်ခဲ့တဲ့ဆိုတဲ့တာတကားတွေရှိတာကြောင့်ထုတ်ပြန်ချက်တွေကိုလုပ်ငန်းရှင်တိုင်းကလိုက်နာနိုင်ဖို့တက်မှတ်ဖို့လိုအပ်တယ်လို့ကျန်းမာရေးပညာရှင်တွေဘက်ကလည်းထောက်ပြနေတာရှိပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ခံရတဲ့ American ပြည်ထောင်စုကပြည်내တချို့မှာကန့်သက်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့အသွားအလာတွေကိုပြန်ဖွင့်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေအပေါ်မြန်မာ American တွေရဲ့အမြင်တွေကိုစူးစီးတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ American တဝန်းပြည်내ပေါင်း12ပြည်내ကျော်ကမြို့ကြီးတွေမှာလူငယ်တွေရက်အနည်းငယ်အတွင်းလူတွေလမ်းပေါ်ထွက်ကာဟုံးတွေဒီလမ်းတွေပိတ်ပြီးဆန္ဒပြခဲ့ကြပါတယ်။ COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်ဖို့ယာယီပိတ်ထားတဲ့ပန်းခြံတွေအပန်းဖြေကမ်းခြေတွေနဲ့အသေးစားလုပ်ငန်းတချို့ပြန်ဖွင့်ပေးဖို့သူတို့ကတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့မြို့တွေထဲမှာပါဝင်တဲ့နယူးယောက်ပြည်နယ်ဘာဖလိုမြို့မှာနေထိုင်သူအသေးစားလုပ်ငန်းရှင်ဦးမေနိုင်ကတော့ကိုယ်ဆန္ဒအပေါ်မူတည်ပြီးတောင်းဆိုတဲ့လှုပ်ရှားမှုတွေဟာအစွန်းရောက်တယ်လို့မြင်ကြောင်း VOA ကခုလိုပြောပါတယ
်။ဒီဟာကအဲသူတို့ကသူတို့ရဲ့ဆန္ဒတွေကိုရှေ့တန်းတင်ပြီးဒီလိုမျိုးတွေလုပ်ပေးမယ်။တကယ်လက်တွေ့အခြေအနေမှာကြတော့ကျွန်တော်တို့ဒီနေတဲ့နယူးယောက်ပြည်နယ်နယူးယောက်ဘက်ဒီမှာဆိုရင်အခြေအနေကဆိုးဝါးဆဲလို့ပြောလို့ရတယ်။ဖြစ်တဲ့ positive daily record တွေရလဲတိတိတသာရော့နေသွားတာတွေမရှိသေးဘူး။ဆိုတော့အရန်ကိုစိုးရိမ်ရတဲ့စိတ်မှာပဲရှိနေသေးတဲ့အတွက်ကြောင့်ဆက်ပြီးတော့တိခံရမယ်စောက်ဆိုင်ရမယ်ဆိုရင်ဒီတဲ့အခြေအနေတွေတောင်းလဲသွားတာမျိုးတွေကြုံရမယ်ဒီဟာတွေကလည်းအားလုံးနဲ့သက်ဆိုင်တာဖြစ်တဲ့အတွက်ကြောင့်အခုလိုဒူးချင်းဆန္ဒတွေနဲ့စုပေါင်းပြီးတော့ဆန္ဒတူတဲ့လူတွေစုပြီးတော့ဒီလော့ဒေါင်းလုပ်ထားတဲ့ကိစ္စတွေကိုလက်မခံနိုင်ဘူးနှာခေါင်းစည်းတွေမတက်နိုင်ဘူးဆိုတဲ့ဟာတွေကတော့အခုဒူးချင်းအမြင်ရတော့ဒါတွေကအစိုးရောက်တယ်လို့မြင်တယ
်ယောဂကူးစက်မှုအစိုးရဆုံးခံခဲ့ရတဲ့နယူးယောက်နယူးဂျာစီလူဝီစီယားနာစတဲ့ပြည်နယ်တွေလောက်မဆိုးတဲ့တက်ဆက်စ်ပြည်နယ်ဒါလက်စ်မြို့မှာနေထိုင်တဲ့ကချင်တိုင်းသူဆန်ရောကတော့ဆန္ဒပြပွဲတွေကိုကြည့်ပြီးဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဘလောက်ကြီးတယ်လဲဆိုတာကျန်းမာရေးပညာပေးဖို့ပြည်နယ်အစိုးရဘက်ကလိုအပ်နေတာကိုပြသနေတယ်လို့ဆိုပါတယ
် business ကတော့ဆုံးရှုံးနေတယ်ဟုတ်ကဲ့နားလည်တယ်ဒီဘက်မှာဒါပေမဲ့ဒီဘက်ကကျန်းမာရေးဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်တော့business ကအခုချိန်မှာ90%ခန့်လို့ရှုံးနေတယ်ဒီဘက်မှာကောင်းကောင်းမထိတ်ထုတ်နိုင်ဘူးဆိုလို့ရှိရင်ပုံမှန်ပဲပြန်သွားမယ်ဆိုနောက်ထပ်90%ပြန်ရှုံးမယ်အခါကျတော့အလုံးမှာတရားရခိုင်နှုန်းတော့အလုံးဒုက္ခရောက်သွားမယ်ကိစ္စကို ဒီဘက်မှာကျမကြီးရဲ့အကြံပြုမှုကိုလိုက်နာဖို့အတွက်အရင်ပါပေးချင်တယ်ပေါ့နော်
တီနယ်ပေါင်း12ခုကျော်မှာဆန္ဒပြသမားအများစုကတော့တီနယ်အစိုးရရဲ့အိမ်မာနေဖို့ကန့်သက်ညွှန်ကြားချက်ဟာပုံလွန်တယ်လို့ပြောဆိုခဲ့ကြပါတယ်ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးခံရတဲ့နယူးယောက်မြို့မှာဒီလိုကန့်သက်ချက်တွေထုတ်ပြန်တာနောက်ကျခဲ့တဲ့အတွက်သူတို့မြို့မှာလူပေါင်း1000ကျော်တည်ဆုံခဲ့ရတဲ့အခြေအနေကိုဒီဆန္ဒပြသမားတွေကိုယ်တိုင်လာကြည့်စေချင်ကြောင်းနယူးယောက်မြို့ကကူးစက်အထူးကဒေါက်တာဇီယာတက်က VOA ကိုခုလိုပြောပါတယ
် Social distancing နဲ့ lockdown မလုပ်လိုက်တဲ့အတွက်ကြောင့်ပေးလိုက်ရတဲ့ price ကတကယ်ကြီးကျင်လို့ရှိရင်နယူးယောက်ကိုတကယ်လာကြည့်လိုက်ပါအဲဒီနေ့ဒီချိန်ကိုတော့မဟုတ်ဘူးပေါ့နော်လွန်ခဲ့တဲ့3ဘတ်ကိုနယူးယောက်ကိုလာကြည့်လိုက်လို့ရှိရင်တကယ်အဖြစ်မှန်ကိုသိရမှာပေါ့နော်အခုသေယုံနေမှာ data တွေစပြီးတော့ထွက်လာကြပြီပေါ့သေမှု mortality rate ပေါ့နော်ဆိုတော့ခံမှန်းကြရတဲ့လူရောက်တရားတင်လို့ရှိရင်လွန်ခဲ့တဲ့3ဘတ်အတွင်းမှာပေါ့နော်သေယုံအခြေအနေပေါ်မှာမူတည်ပါတယ်အများစုသေယုံတွေရဲ့ data တွေ10-15ရာခိုင်နှုန်းသေနှုန်းရှိပါတယ်ဒါအမှန်တရားပါပဲဆိုလူရောက်တရားတက်လာလို့ရှိရင်10ရောက်နဲ့15ရောက်ကအိမ်ပြန်လည်းမရှိပါဘူးအချို့စေယုံတွေမှာ25ရောက်ရင်တော့အထူးရှိတဲ့စေယုံတွေရှိပါတယ် social distancing နောက်ထပ်နှစ်ပတ်လုံးလိုက်လို့ဟိုကေစီက flat line ရွာသွားတယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါဈေးအပေါ်ဆုံးနီးလန်းနဲ့ဒီဈေးရောဂါကို control လုပ်နိုင်တဲ့နီးလန်းလို့လည်းထင်ပါတယ်သူတို့အခုလိုမျိုးဆန္ဒပြပြီးတော့ beach မှာပြောရပေါ့နော် Florida beach မှာပြန်လုပ်ချင်တယ်ဆန္ဒပြကြတယ်အဲ့ဒီလူတွေတကယ်နယူးယောက်မှာလူတွေလူတွေလာနေကြည့်လိုက်ကျွန်တော်ပြောပြတဲ့သဘောကသိလာပါလိမ့်မယ်သူတို့ရောသူတို့အိမ်ထဲကနေထွက်ရဲမှာမဟုတ်ပါဘူ
းတနင်္လာနေ့ကအမေရိကန်ပြည်ထောင်စုမှာဆန္ဒပြခဲ့တဲ့ပြည်နယ်12ခုကျော်မှာတချို့ကတနက်ကင်ဆောင်ခွင့်ဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ဆက်ဆက်မှုတွေရှိနေပြီးဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့သူတွေထဲမှာလည်းပါဝင်ခဲ့ကြပါတယ်ကော်လိုရာဒိုပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကပ်ဘေးကြောင့်ကန့်သက်ပိတ်ပင်မှုတွေရုပ်သိမ်းဖို့ဆန္ဒပြသူတွေကိုပြန်ပြီးကန့်ကွက်တဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်အဲ့ဒီမှာကျန်းမာရေးဝန်ထမ်းတွေကလမ်းပေါ်ထွက်ပြီးဆန္ဒပြသူတွေရဲ့ကားတန်းတွေရှေ့မှာပိတ်ပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ပုံနှချုံမြို့နယ်ကြောက်စိတ်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်ရွာသား38ဦးကိုတန်တရားနဲ့တပ်မတော်ကဖမ်းဆီးထိန်းသိမ်းထားရကနေတနင်္လာနေ့ညမှာ33ဦးကိုပြန်လည်လှုပ်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါဧပြီလ19ရက်နေ့ကကြောက်စိတ်ကျေးရွာတွင်မြန်မာစစ်သားကဝင်ရောက်ဆစ်ဆီးခဲ့ပြီးရွာသား38ဦးကိုအေးအေးရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းထားရကနေအဲ့ဒီထဲက33ဦးကိုပြန်လည်လှုပ်ပေးခဲ့တယ်လို့ဘုံနှချွင်းမြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်
ဟုတ်ကဲ့ပုံစံတော့ဦးပြန်လို့လာပြီ။9ဦးတော့အဆက်ခံရသေးတယ်။သူတို့တ냐ပေါ့။ဒီကိုရင်းနေမွန်လေးနေရာလောက်ကခေါ်တော့လေဆိုတော့တ냐ကြီးလောက်ကြီးအစီအင်းနေမှာတွေ့လာတာ။တချို့မှတော့နေရာတွေပါလာတယ်သူပြောတယ်
ကျန်တဲ့9ဦးကိုတော့တပ်မတော်ကနေစစ်စစ်နဲ့ဇဲချင်းနေကြောင်းပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။နေမြေခံမြန်မာစစ်တပ်ကနေမသိင်္ဂါဘွယ်ရွာသားတွေကိုစစ်စစ်မှုတွင်ညှဉ်းပန်းနှိပ်စက်မှုတချို့ရှိခဲ့တယ်လို့ပြန်လည်လွတ်မြောက်လာသူရွာသားသူကဆိုပါတယ်
။တချို့ဆိုရင်ရင်အောင်လာတော့တချို့ဆိုရင်မြတ်တချမ်းရောင်နေတာတော့ချိုးတော့သွားတဲ့အရေကလည်းပြန်တယ်မှတန်ရာတွေနဲ့အကုန်လုံးပွန့်ပေးပြီးတော့ပြည်သူတို့နေဖို့ထဲမှာလှမ်းလာပြီးတော့ရေမတိတ်ဘူးအစာမကျွေးဘူးအဲ့လိုညှဉ်းပန်းနှိပ်စက်မှုတွေတော့ကြာ
တမရောပြောခွရဘူမှုချုပ်စွန်မင်းထွန်းကတော့တမရောကထင်းထင်းထားတဲ့ကြံရှိသူတွေဟာအေအဖွဲ့နဲ့ဆက်ဆက်မှုရှိမရှိကိုဥပဒေနဲ့ညီစုံစမ်းဖော်ထုတ်သွားမယ်လို့ပြောဆိုပါတယ်
ကျွန်တော်ထိန်းသိမ်းထားတာဒီကတော့ဒီကောင်းမြတ်တွေနဲ့ပတ်သက်ပြီးဆက်ဆက်ဖော်ထုတ်ချက်တွေရဖြစ်တယ်။ဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုတွေကျွန်တော်ဆက်လက်ဆောင်ရွက်တော့ပါမယ်
။ကြောက်စိတ်ကျေးရွာမှာဧပြီလ13ရက်နေ့ကလက်နက်ကြီးကြီးရှားရောက်ပောက်ကွဲမှုကြောင့်အယတား10ဦးသေဆုံးက13ဦးမှာတန်ရာပြင်းထန်ရရှိသွားခဲ့ပါတယ်။ပေဖွဲကပြစ်ခတ်တဲ့ဆိုတာထုတ်ဖို့ပြောကြားတာမရှိပေမဲ့ဒေသခံတွေကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာလို့စွပ်စွဲမှုတွေရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းမြစ်နယ်ပလဲဝမြို့နယ်တွင်မှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။အထူးသဖြင့်ကြောက်တော်နဲ့ပလဲဝကိုဆက်သွယ်ထားတဲ့ကလတန်မြစ်ကြောင်းတွာလာမှုပိတ်ဆို့ထားစေခြင်းတွေကြောင့်ဂုံစီတဲဆောင်ရေခက်သွေးနေလို့ပလဲဝမြို့နယ်တွင်ရိခါခက်ခဲနဲ့ရင်ဆိုင်နေရတာပါ။ဒ တရက်ပိုင်းတွင်ပလဝါမြို့တွင်စမီးမြို့နယ်ခွဲကနေတဆင့်စံရိတ်ခတွေတည်ဆောင်လာနိုင်ခဲ့တယ်လို့တမတော်ပြောခွေရဘူမှုချုပ်စော်မင်းတွန်းကပြောပါတယ
်လုံချုံရေးရတော့ကျွန်တော်တို့ကတရားရခင်တို့အာမခံကြရတော့ဘယ်နေရာမှမရှိဘူးလေတို့တော့ဒီလမ်းကြောင်းကုန်းလမ်းကြောင်းဟိုဘက်မှာရှိတဲ့ပလဝါနဲ့စမီးလမ်းကြောင်းပွင့်တော့မနေရပဲကျွန်တော်တို့ဒီစကန်နေလုံချုံရေးယူပြီးတော့ကြာပလဝါကိုဆန်ဟေး630စီစားပါတော့ပြီးရင်ကျွန်တော်စေးပစ္စည်းလေးရောက်ရှိပါပြီပလဝါရဲ့အရှေ့မြောက်ဘက်မှာရှိရဲ့နေရာတွေမှာတော့တိုက်ပွဲနဲ့ငယ်ဖြစ်နေတော့ရှိပါလိမ့်မယ
်ပလဝါမြို့နယ်တွင်းမှာတော့အေးအေးနဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဖြစ်ပွားနေဆဲလို့သူကဆိုပါတယ်ပလဝါမြို့ရဲ့တည်ဆောင်လာတဲ့စံအိတ်638ကိုစမီးမြို့ကနေတဆင့်ကင်ဝရွာဆက်လီတွင်နဲ့ဧပြီလ20ရက်နေ့မှာပလဝါမြို့ကိုရောက်ရှိလာတဲ့အတွက်ဆစ်ရှောင်းတွင်နဲ့မြို့ခန့်တွေအတွက်အခိုက်အတန့်အဖြစ်ပြည်လည်မှုရရှိလာတယ်လို့ပလဝါမဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထက်ကဆိုပါတယ်
အဲ့ဒီက630ဆိုတော့အတိကတော့အဲ့မှာဒုက္ခတွေက3900ကျော်နဲ့အဲ့ဒီမြို့ပေါ်နေတချို့လူထုတွေလည်းပဲဆိုင်ကပြည့်နေမှုတွေရှိနေကြတာပေါ့နော်လောလောဆယ်ပေါ့သူတို့ကတရက်ကိုတစ်ယောက်တစ်ပုဆိုရင်တော့မိနစ်ညဆိုရင်အဲ့ဒီ638ကဒီနေရာချခိုင်းမလဲဆိုတော့သူချင်တော့ရမှာပေါ့
တိုက်ပွဲတွေကြောင့်ပလဝါမြို့မှာဆစ်ချောင်း3900ကျော်စမီးမြို့မှာဆစ်ချောင်း3000ကျော်တင်းချောင်းရောက်ရှိနေပါတယ်အေးနဲ့မြန်မာစစ်သားတို့ကြားတနှစ်ကျော်ကြာတိုက်ပွဲစဉ်တွင်ရခိုင်ပြည်နယ်တွင်းမှာလည်းစစ်ရှောင်းဥယျာဉ်တသိန်းခွဲကျော်တိုးပွားနေပြီးတိုက်ပွဲတွင်အရသားတွေတေဆုံးထိခိုက်ဒဏ်ရာရရှိမှုတန်တရားနဲ့ဖမ်းဆီးခံရမှုတွေကလည်းများပြားလာနေပါတယ်။အေးရခိုင်လက်နက်ကိုင်ဖွဲ့ကတော့မတရားတင်းနဲ့အကြမ်းဖက်ဖွဲ့စည်းဖြင့်အစိုးရကနေမလတ်မှာတရားဝင်ကြီးညာချက်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ VOA အတွက်သတင်းပေးပို့ထားပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။ VOE စီစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးအင်္ဂါညတရက်လေးလိုက်အစီအစဉ်နေရာမှာစာထူးပြောင်းလဲထုတ်လွှင့်နေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနှာစင်ကြားပါမယ်။COVID-19 ကာယရောဂါအရေးမြန်မာတာဝန်ရှိသူတွေရဲ့လုပ်ကိုင်ဆောင်ရွက်ချက်တွေဘာကြောင့်နှောင့်နှေးနေရတာပါလဲ။စေယုံလုပ်ယုံတွေနဲ့အလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ရတဲ့ကိစ္စကင်တွယ်ဖို့ဘာကြောင့်ဒီလောက်အထိကမောက်ကမဖြစ်ရတာပါလဲ။ဘာတွေအားနဲ့ပြီးဘာတွေလုပ်ဖို့လိုနေပါသလဲ။စာရည်နဲ့ပတ်သက်ပြီးလူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါတွေရေးသားနေသူစာရေးဆရာမမတ်မုံမုံမြတ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုးသူတည်တနာအဖွဲ့အတွင်းမူကိုကျော်ဝနာတို့နဲ့သုံးသပ်ဆွေးနွေးထားပါတယ်ခင်ဗျာ။မမမမြန်နဲ့ကိုကျော်နာ VOE ဆွေးနွေးခန်းမှာပါဝင်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။ဆိုတော့ကျွန်တော်ပထမဦးဆုံးလက်ရှိဒီရပိုင်းနောက်ဆုံးအခြေအနေတစ်ခုနဲ့ကျွန်တော်ရင်ဆလိုက်ချင်ပါတယ်။အဓိကတော့ဒီစက်ယုံတွေပြန်ဖွင့်တဲ့ကိစ္စအလို့သမားတွေတနင်္လာနေ့မှာစက်ယုံတွေကိုဝုံးဆိုပြီးတော့အဆုလိုက်အပြုံလိုက်ရောက်လာကြတဲ့ကိစ္စတွေတွေ့ရတာအတော်လေးကိုအန္တရာယ်များတဲ့အနေအထားမျိုးကျွန်တော်တွေ့ရပါတယ်။ဆိုတော့ကိုကျော်နာဒီကိစ္စဘယ်လိုများလွဲသွားတာလဲ။ဘာတွေများအားနည်းသွားတာလဲ။ဝန်ကြီးဌာနကထုတ်ပြန်ချက်ကတိတ်နောက်ကျလွန်ပြီးတော့စက်ယုံတွေစီအချိန်မှန်မရောက်အလို့သမားတွေစီအချိန်မှန်မရောက်အချင်းမီပေါ့လေတိကျရအောင်မဖြစ်နိုင်တာဘလို့အချင်းဒီဖြစ်သွားတာလေဗျာ
ဟုတ်ကဲ့ကျွန်တော်အချင်းတော့ဒီအလုံသမားဝင်ကြီးဌာနရဲ့အားနဲ့ချက်လို့ညင်နေဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတကြံကာလတစ်ခုမှာကိုဗစ်ဒီအမျိုးသားဆင်တော့ဘိုးဆင်ကော်မတီရဲ့လုပ်နေတဲ့ပုံမှာသူက follow up ဟန်ချက်ညီအောင်လုပ်ရမယ်ကိစ္စတစ်ခုမှာဒီလုံသမားကြီးကိစ္စကိုသူပြရန်ကုန်ပေါ့လေရန်ကုန်တိုင်းစူအဖွဲ့နဲ့အပီတော်စုလူသမားဝင်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဘလို့ဖြစ်ရှင်းအကောင်းဆုံးလဲဆိုတဲ့ဟာကိုဆောင်ရတာနောက်နှီးတယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်။တော်တော်လုံနေပါတယ်။တော်တော်လေးပဲလုံဆောင်နေရ။ကိုယ်လည်းချက်ချက်ဆက်နေတော့ခံစားရတယ်။အဲ့ဒါကြောင့်လို့လေဒီဒီပါဒီဒီရတဲ့ပြည်နဲ့တရိပ်ရစိတ်ကူစရာပေါ့နော်။တိုင်းပြည်ကိုစိတ်ကူစရာပေါ့
။ဟုတ်ကဲ့။အမမမမြကုနာကူကျော်နာပြောတာလည်းမမမမြကြားပြီးပါပြီ။ဆိုတော့အဲ့ဒီစက်ယုံတွေအလုပ်ယုံတွေအချိန်ဒီမမမမြတွေ့ရတဲ့အချိန်မှာဘလို့များစိတ်ထဲအတွေးပေါ်ပါလဲဗျာ
။ကျွန်မမြင်တာကတော့အဲ့ဌာနချင်းချိတ်ဆက်လှောက်ရှောင်းမှုကစိတ်ချိတ်ဆက်မမိသေးဘူး။ဒါဆိုတော့ဟိုကျွန်မတွေ့သလောက်ဒီ ရေးပေါ်တုံ့ပြန်ရေးကော်မတီဖွဲ့ခဲ့ပြီးခဲ့ရထဏာချင်းချိန်ဆက်လှုပ်ရှားမှုတွေတော့လှုပ်လာတာတွေ့တယ်။ဥမာ quarantine center တွေမှာအဲ့လိုမျိုးပေါ့ဘလို့ပေါင်းပြီးလှုပ်ကြမလဲဆိုတဲ့ဟာတွေရှိတယ်လှုပ်ကြတယ်ဒါပေမဲ့ဒီအခုကိစ္စမှာကြတော့ဒီကျန်းမာရေးဝန်ကြီးဌာနနဲ့အလုပ်မှိုင်းဝန်ကြီးညားမှာရှိတဲ့အဲ့ဌာနချင်းချိန်ဆက်လှုပ်ရှားမှုကမပြေပြင်းဘူးထင်တယ်။မပြေပြင်းတဲ့အတွက်ဆိုတော့အခုလိုမျိုး
ဟုတ်သူပြန်ကျထုတ်တာနောက်ကျစက်ယုံတွေစီလူသမားစက်ယုံတွေလူသမားတွေကတည်တာနောက်ကျတဲ့အချိန်တွေရောက်လာတာပေါ့နော
်ထောက်ပြန်ကျထုတ်တာလည်းသူ80နောက်ဆင်ဖြစ်တယ်ပေါ့နော်ပထမတရက်ထုတ်ပြီးမှနောက်တစ်ခုတစ်ဆက်တည်းသွားလိုက်တယ်ဆိုတော့လူတွေကနားလဲမှာပြီးတော့ဌာနချင်းမတူဘူးပထမဆုံးထုတ်တဲ့ဌာနက9ရောက်နဲ့အထက်မထွက်ရကျမဝင်းကြီးဌာနထုတ်လိုက်တယ်ပြီးလည်းပြီးတော့နောက်တရက်ကျမလူသမားဝင်းကြီးဌာနထုတ်လာတယ်ပေါ့နော်အဲ့တော့ပထမနေ့ကထုတ်ထုတ်ချင်းပိုင်း9ရောက်နဲ့အထက်မထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်များများမရှင်းကြအောင်နားမလဲကြအောင်ပေါ့နော်ဆိုတော့အဲ့ဒီဟာကိုဟိုခြုံငုံမိအောင်လို့အဲ့လမ်းညွန်ညက်တွေလိုက်လာတယ်နောက်တစ်ခါလုံမောင်းဝင်းထနာအဲ့လိုမျိုးစစ်ဆေးမှုတွေလုပ်မယ်ဆိုတဲ့ဟာတွေထွက်လာတယ်ဆိုတော့နည်းနည်းလေးနောက်ကျသွားတယ်ခါးထုတ်လာရင်ပြဿနာမရှိဘူးတခါလည်းမထုတ်ဘဲနဲ့အရက်ချလိုက်တဲ့ခါမှာအဲ့ဒီအခြေဆက်ကပြတ်သွားတယ်အဲ့လိုပဲကျွန်မမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကုကျော်နာကုကျော်နာလည်းခုနပြောပါတယ်ကျွန်တော်လည်းမြင်နေတွေ့နေရတာဟာလာဝေဖန်တဲ့လူတွေစောင့်ကြည့်နေတဲ့လူတွေပေါ့လေဆိုရင်ဈေးနဲ့ဝေဖန်ကြတာပါစောင့်ကြည့်ကြတာပါဆိုတော့အခုလက်ရှိဒီတာဝန်ရှိတဲ့လူတွေလောက်ကင်နေတဲ့ပုံတွေကြည့်ရတာကဒီအရေးယူလို့ဆောင်တဲ့အပိုင်းမှာဒီကိုကနောက်ကလိုက်ပြီးတော့နောက်ကျနေတဲ့ပုံမျိုးတွေ့နေရတယ်ဗျာ။ဘာကြောင့်အဲ့လိုဖြစ်နေရတယ်လို့ကိုကျော်ကတော့ကိုယ်တိုင်သုံးသပ်လဲ
။ဒီကတော့တာဝန်ရှိတဲ့ပုံကိုယ်တွေပေါ့နော်။ဒီပေါ်မှာသူတို့ရဲ့တဦးစီရဲ့အလေးထားမှုပေါ်မှာပုံပြီးသက်ဆိုင်မယ်လို့ကျွန်တော်ခံစားရတယ်ပေါ့နော်။ဒီဒီဒီဥစားဆိုရင်အလုသမားကြီးရာကိစ္စတွေဖြစ်နေတဲ့အတွက်အလုသမားဝန်ကြီးဌာနပို့ပြီးတော့ဒီကိစ္စမှာဒီတချံပြီးရင်ဒီအလုပ်သမားတွေနဲ့ပတ်သက်တော့ရန်ကုန်ပြန်လာတော့မယ်သူတို့ပြန်မလာခင်မှာသူဘာတွေဆောင်ရွက်ပေးတယ်ဘာတွေဘယ်လိုဆောင်ရွက်ပေးတယ်ဆိုတဲ့ဟာကိုကျူတင်ဆောင်ရွက်မှုပိုင်းမှာတော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ကမြင်တယ်တချက်ကလည်းသူတို့ဘက်က complaint ပြောစရာတခုပါလေဂဇက်တဲ့ holiday နဲ့တက်ဆိုင်သွားတဲ့အတွက်သူတို့ခေါ်ဖို့ခက်ခဲရှိတယ်ဘာညာလို့လဲဒါ reason ပြီးကျင်နေပြီမတိုးတော်လည်းပဲဒီကိစ္စဒီemergency case ဖြစ်တဲ့အတွက်ဒီလို reason ကလည်းသိပြီးတော့ရှည်ရှည်မြင့်မြင့်ရှိလာတဲ့ reason တော့ပေါ့ဘူ
းဟုတ်ကဲ့ဆိုတော့မတ်မွန်မြတ်ကိုကျော်နာပြောသွားတဲ့ပုံမှာဦးနောက်လူချိတ်ဆက်ပြီးလောက်တာမှာအားနေတယ်နောက်ကျနေတဲ့ပုံရှိတယ်ဆိုတော့မတ်မွန်မြတ်လည်းဒါကိုတွေ့တာပဲမတ်မွန်မြတ်ကိုယ်တိုင်ရောဘယ်လိုသဘောရလဲအ
ဲ့ဒါကျွန်မမြင်လာတော့ဒီကိစ္စတွေကဖြစ်မှာပဲဒီကတောင်းကင်းတွေဖြစ်မဲ့ကိစ္စရေမျောလင့်ထားမှာပဲကျွန်မတို့လည်းဘာဖြစ်လို့လဲဆိုတော့ဒါကဒီကဘာလုံးမှလည်းဒီတိုင်းပဲဖြစ်နေကြတာနေရာတော်တော်များများမှာပေါ့နော်တချို့အစိုးရအနေငယ်ကလွဲပြီးတော့ထိန်းချုပ်နိုင်တဲ့အစိုးရရှားပါတယ်ကိုကျော်သိန်းတို့စီမှာလည်းတွေ့နေရတာပါပဲဆိုတော့ဒါတွေကတော့မျောလင့်ထားမှာပဲဒါပေမဲ့အဲ့ဒီမျောလင့်ထားတဲ့ဟာတွေကိုဖြစ်လာပြီးဆိုရင်အကောင်းဆုံးပြန်ပြီးတော့ဘယ်လိုထိန်းမလဲဆိုတာပဲသွားမှာဖြစ်လာပြီးမှတော့ကျွန်တော်တို့ကသူကတော့အလုံးမလုပ်ဘူးသူကတော့အလုံးလုပ်တယ်ဆိုတာအစားပေါ့နော်ဘလို့ပေါင်းပြီးလုပ်မလဲဘလို့ထပ်ပြီးတော့ဒီလိုမျိုးကိစ္စမျိုးထပ်မဖြစ်အောင်ဘလို့သွားကြမလဲဆိုတဲ့ဟာပဲလုံရင်းနဲ့လိလာနေတာကျွန်မမြင်တာလုံရင်းနဲ့အစိုးရကိုနိုင်ကလည်းဒီတကယ်ကိုမမြင်ရတဲ့အရန်သူကိုကာကွယ်ဖို့လုံလုံနေရင်းနဲ့ကသူတို့အစိုးရတိုင်းမှာပဲအဲ့ဒါကိုလုံနေရဖြစ်တဲ့အတွက်ကတောက်ကနေနေရတော့နေရာတိုင်းမှာရှိမှာပဲဆိုတော့လုံရတဲ့အလုပ်တရားတစ်ပြိုင်နဲ့ထပ်မှလည်းကိုကျော်သိမြင်တဲ့အတိုင်းပဲအများကြီးပါပဲကာကွယ်ဖို့လည်းလုံရတယ်ထိန်းချုပ်ဖို့လည်းလုံရတယ်ခုဖို့လည်းလုံရတယ်ဆိုတော့အဲ့ဒါတွေကနောက်ပြီးတော့ဌာနတစ်ခုနဲ့လုံးလို့မရောဌာနပေါင်းစုံပေါင်းလို့ရတဲ့ခါမှာအဲ့ကြားထဲမှာချိတ်ဆက်တွေကလည်းပြတ်မှာပဲဒါတွေမျောလင့်ထားရမှာပဲကျွန်မမြင်တာကတော့လေ
ဟုတ်ကဲ့ချိတ်ဆက်တွေပြတ်မှာကူတော့မျောလင့်ထားကြတာပေါ့လေဒါပေမဲ့လူထုကြတဲ့အခါကျတော့လည်းလူထုကသူတို့နေတတူွားပေါ့ဒီနိုင်ငံတော်နိုင်ငံပုဂ္ဂိုလ်ကိုယ်တိုင်လည်းပြောထားတာရှိပါတယ်လူထုရဲ့ကျန်းမာရေးဝန်စားရေးသွာလာရေးပူပန်ကြောက်ကြမှုတွေပြည်လျော့စေဖို့အစီအမံတွေလုပ်မယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒါပေမဲ့လည်းအခုချိန်ထိကတော့လူထုပိုင်းမှာကဒီပူပန်ကြောက်ကြမှုတွေပြည်လျော့တဲ့အရေးလက္ခဏာမရှိတဲ့ပြင်ပို့ပြီးတော့တော့မှတိုးလာတဲ့အရေးလက္ခဏာမျိုးတွေတွေ့နေရတယ်ဆိုတော့ကိုကျော်နာဘာတွေလုပ်ဖို့လိုသေးလဲကိုကျော်နာဘာတွေလုပ်ဖို့ရှိတယ်လဲ
အဲဒီနေ့ကြားတာတော့တို့ဒီအခုဒီအလုပ်သမားတွေနဲ့ပတ်သက်လို့ပေါ့နော်ဒီမှုဖို့လုပ်ငန်းထောက်ပံ့မှုတွေလုပ်ဖို့တော့တို့စိုက်မြင်နေတယ်အစိုးရဘက်ကတော့စူးစမ်းအထောက်အကူတော့ရှိတော့ရှိတယ်တိုးတော်လည်းပဲအဲကျွန်တော်တို့ရဲ့ဒီ bureaucratic institution ရဲ့အားနဲ့ချက်ပဲပြောရမှာလားသူတို့ကိစ္စတွေမှာမြန်နေတော့မမြင်ရတာတုံဆိုင်နေတာပေါ့တုံဆိုင်နေဆိုတော့သူအပြစ်ဖြစ်မှာဆိုရင်စိတ်တွေပေါ့နော်လှုပ်လိုက်တဲ့အခါမှာမှားသွားမလားဆိုတော့ဆိုရင်စိတ်တွေရှိတဲ့အခါကျတော့တချို့ဟာတွေမှာအချင်းကြီးမဖြစ်သွားတဲ့အခါကျတော့ကျွန်တော်ကဆိုရင်ကဒီကူးဆက်မှုထပ်ပြီးတက်လာမလို့ဟောကျွန်တော်ကဆိုရင် control နောက်ကျတာနဲ့ကျွန်တော်တို့ကူးဆက်မှုများလာရင်တိုင်းပြည်အတွက်ပေါ့ပြည်သူအတွက်ပေါ့ပေါ့
ဆိုတော့မဟုတ်မမြဲကြီးကုနာပြောသလိုပဲလူသူရဲ့ကျန်းမာရေးဝန်စားရေးသွာလာရေးပူပန်ကြောက်ကြမှုတွေပြည်လျော့စေဖို့မမမြတ်ကိုယ်တိုင်ကအစိုးရအနေနဲ့ဟလာလ လက်ရှိကာလမလို့ဆရာတွေခုနပြောလို့လို့ဆရာတွေကအများကြီးပဲဟလာကတောင်းကနေနဲ့ဖြစ်တာတွေလည်းရှိတယ်အဲ့ဒီဂျာထဲမှာပဲလက်ရှိအချိန်မှာသူကအနေနဲ့ဘာတွေလုံနိုင်မယ်ဒီတယ်လို့မမမများယူဆလဲ
ကျွန်တော်ထိတ်နာတော့လေအဓိက information dissemination ပေါ့သူဟို information တွေပို့တာတွေအရန်နောက်ကျတဲ့ဟာတွေရှိရပါတော့အဲ့တော့ဥပဒေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုမရှိအရှိရဲ့အဲ့ဒီအိုင်းနဲ့ပတ်သက်ပြီးတော့အစိုးရလုံနိုင်တာတခုတော့ရှိတယ်ဟိုဒီသတင်းတွေထုတ်ပြန်တာဟိုမိတ်တွေထုတ်ပြန်တာကိုပြောရဆိုခွင့်ရှိသူတယောက်ထဲဒါမှမဟုတ်ဌာနတခုတည်းလောက်တာမျိုးမဟုတ်ဘဲနဲ့ဥမာတက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့လို့မျိုးကိုဗစ်သတင်းမှန်ပြန်ကြားရေးဖွဲ့တခုလောက်ဖွဲ့ပြီးတော့အဲ့ဒါတွေသတင်းမီဒီယာတွေနဲ့စင်ဆက်မပြတ်ချိတ်ဆက်လှုပ်ရှားဖို့လိုတယ်ဘာလို့ဆိုတော့ကျမတို့ကပြန်ကြားရေးဝန်ထမ်းတခုတည်းအားကိုးလို့မရတော့ပြင်ပမီဒီယာတွေလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့ချိတ်ဆက်ပြီးလို့ဟိုအများကြီးလို့ဘာလို့ဆိုလူလူစီသတင်းရောက်ဖို့ကအရန်ရေးကြည့်အခုလိုမျိုးပေါ့ network မမိဘူးဌာနချင်း network မမိလို့အော်ဒီဟာလူတွေမသိသွားဘူးဆိုလို့ရှိရင်စောစောစီးစီးတွေကသတင်းမီဒီယာတွေကိုစောစောထုတ်ပေးနိုင်လိုက်ဆိုရင်ဒါတွေကအချိန်ရောက်သွားမှာပဲပေါ့နော်အဲ့အမျိုးလေးတွေရောရှိရပေါ့ဒါကလုံးတင်နေတာပေါ့နော်နောက်ဥပဒေတွေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုရှိအောင်ပို့ပြီးတော့လုပ်ဖို့လိုတယ်စ조사ဖို့လိုတယ်အဲ့ဒါလည်းကျွန်တော်တို့အစိုးရဌာနတစ်ခုနဲ့တစ်ခုကြားမှာဒါပြန်ကြိုက်ဝေဌာနလောက်ရမယ်လို့ကျွန်မရဲ့ဝေဌာနလုံးနေတယ်အဲ့အမျိုးဆိုလို့ရှိရင်လည်းအလုတ်ကဟိုသူတို့ရဲ့ဟိုဟိုဘာလဲလုပ်ငန်းတာဝန်ချင်းမကွဲပြားဖြစ်နေပါတော့เนาะ clear မဖြစ်ဘူးအဲ့ခါမျိုးမှာဘယ်သူကလုံမှလဲဘယ်သူကဒါကိုလုံမှလဲဆိုတော့ဒီဟို delivery ကပြတ်သားမှုမရှိတဲ့အခါမှာဆက်စပ်ပြောရဲလူတွေ confuse ဖြစ်စီရပါတော့အဲ့ဒါမျိုးလေးတော့ရှိအဲ့ဒါတွေကတော့ပြင်ဖို့လိုတယ်ဟာပေါ့เนา
ะဟုတ်ကဲ့
နောက်ပြီးတော့ဒီ cap gas facility ကကျွန်တော်နိုင်ငံမှာငွေတွေကမလုံတော့ကျမရဲ့ဝန်ထမ်းမလုံတော့ဘူးဆိုတော့အားလုံးသိကြတာပဲနိုင်ငံလုံးမှာစီးအောင်ပေါင်း1000ကျော်လောက်ပဲရှိရတယ်အားလုံးသိကြတာဒါပေမဲ့အခုပရာဟိတတယ်နော်တခါဆိုဆိုကကျမရဲ့ဝန်တန်းကိုပဲဟို volunteer လုပ်နေတဲ့သူတွေကိုဟိုသင်တန်းတွေပေးပြီးတော့သူတို့ပို့ပြီးတော့ skill ဖြစ်လာအောင်ပို့ပြီးတော့သုံးလို့ထောက်ကူပြုနိုင်လာအောင်လုပ်နိုင်လဲဆိုရင်လည်းကောင်းတာပါပဲဒါကြီးလဲသွားထင်ပါတယ်ဟိုဒေါ်သန်းစုကြည်နဲ့လူလူနဲ့တွေ့တဲ့ခါမှာပြောတဲ့ခါမှာလဲထောက်ပြတာ
အများကြီးပါ
အဲ့ဒါလေးတွေကလဲအဲ့ဒါလေးတွေကတကယ်တမ်းကျတော့ like လောက်ကြမှာပါပဲကျမထင်ပါဒါကလဲရွေချက်ကဒီအောက်ခြေအတန်နေဟိုလူလူကြားထဲမှာတိလာအောင်အစိုးရကအရင်တောင်းရှိသူတွေသိလာအောင်ပေါင်းကူးနေလို့ပေးနေရလိမ့်မယ်ကျွန်မမြင်ပါတယ်အင်တာမကောင်းပါတာ
ဟုတ်ကဲ့ခုနကကိုကျော်နာပြောတဲ့ထင်ပါလဲပါပါတယ်လုဖို့လိုအပ်တာတွေကိုတော့မြင်ထားတယ်ဒါပေမဲ့ဒီထက်ပိုပြီးတော့မြန်အောင်လုဖို့လိုနေတယ်ပေါ့နော်ခုနကမမမပြောသွားတယ်တင်းထုတ်ပြန်မှုဘိုင်းမှာဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲကျွန်တော်ကိုယ်တိုင်ခန်းစားရတာပါလဲဆိုတော့ဒီရန်ကုန်တိုင်းဒေသကြီးအစိုးရကနေပြီးတော့ရန်ကုန်တိုင်းထဲမှာကျွန်တော်တို့ညမထွေးအမိန်ထုတ်မယ်ဆိုတော့အဲ့ဒီအမိန်ကတိုင်းဒေသကြီးအစိုးရကမြို့နယ်အုပ်ချုပ်ရေးတွေကိုသူကစာနဲ့သူကအကြောင်းကြားလိုက်တယ်အဲ့ဒီစာကsocial media ပေါ်မှာပြန့်တယ် facebook ပေါ်မှာပြန့်တယ်အဲ့ဒီကနေပြီးတော့လူတွေက social media အသုံးများတဲ့လူတွေကတည်တယ်လူလူကြားထဲမှာအဲ့ဒီကနေတည်းတခါမျိုးနဲ့အသီးသီးမှကျတော့ရက်ွက်တီထဲမှာ loud speaker နဲ့ light order light order ဆိုတာတော့မှကျွန်တော် light မိတဲ့အခါကျတော့တချို့မျိုးတွေမှာဆိုရင်ညတော်တော်နောက်ကြတဲ့အထိမ order သေးဘူးတချို့မျိုးတွေမှာဆိုရင်အဲ့ဒီညမထက်အမိန်လာချိန်ကြော်ပြီးတော့မှ order ရည်လည်းပဲရှိတယ်ဒီ order နေတဲ့ကားပြရနေပဲညမထက်ကအမိန်ကကြော်နေပြီဘေးကအရက်ကဖြတ်သွားတယ်ဆိုတာမျိုးတွေလည်းပဲကျွန်တော်ပြောပြတာလည်းရှိဆိုတော့ကိုကျော်နာဒီသတင်းထုတ်ပြန်မှုဘိုင်းမှာဘာကြောင့်ဒီလောက်ထိအားနေနေရတာလဲဘာကြောင့်မလုံနိုင်တာလဲကိုနော်
ဟုတ်တယ်ကျွန်တော်တို့လည်းအဲ့ဒါနှစ်ပိုင်းစဉ်းစားပေါ့ဒီပိုင်းကတော့ကျွန်တော်တို့စီမံကတည်တဲ့အတိုင်းပဲခေါလာဟာလာအရင်များတဲ့အခါကျတော့တိတ်ပဲနစ်ဖြစ်ပြီးတော့လူတွေတိတ်ပြီးတော့အကြောက်လွန်ပြီးတော့ဟိုစွိစိတ်လွန်ကဲမအောင်လေသူတို့အစိုးရဘက်ကစွိနေလို့ကျွန်တော်ခံစားရတာပေါ့နော်အဲ့ကြောင့်သူတို့ကဒီဒေတာဆိုင်ရာမီဒီယာကိုချုပ်ပြန်တဲ့အခါမှာဒီညမထွေးရအမေကဟိုမူအဖြစ်ဆိုရင်ကျွန်တော်ဝက်ကမ်လုပ်ပါတယ်ကြိုက်ပါတယ်ဟုတ်ပြီကျွန်တော်တို့ကထောက်ခံနေလက်ခံတို့တော်လည်းပဲစူရဘက်ကတွေးနေတာလူတွေအချောက်ပေါ်မှာစူရကိုယ်တိုင်ကထိတ်လန့်နေတဲ့အတွက်လူလူကပို့ပြီးတော့အချောက်ပြရတယ်ပို့လုံခဲ့ပြီးတော့လူလာတဲ့ပြဿနာကြီးဖြစ်လာဆိုလေဆွေစည်းကြောက်လို့ကျွန်တော်တော့နားလည်မိလိုက
်ဟုတ်ကဲ့ဘာမှမပြောခုနကကိုကျော်နာနဲ့ကျွန်တော်တို့ပြောသွားတာပေါ့ဒီညမထွက်အမင်းထုတ်ပြန်တဲ့အပိုင်းမှာဆိုရင်ဘလို့အားနေချက်ရှိသွားတယ်တရင်ထုတ်ပြန်တာဘလောက်အထိဟလာဟိုအားနေချက်ရှိနေဘာကြောင့်ဒီလိုဖြစ်ရတာလဲဆိုတော့ကျွန်တော်မြင်တာဒီပုဂ္ဂလိကမီဒီယာဘိုင်းကိုလည်းပဲအစိုးရကဟိုထိထိရောက်မတော့ဘူးထင်တယ်ဒီချိန်ညာချက်ဆိုရင်ဥမာချက်ချင်းပဲဒီပုဂ္ဂလိကမီဒီယာတွေကိုထုတ်ပေးလိုက်တယ်ဆိုရင်ပုဂ္ဂလိကမီဒီယာတွေချက်ချင်းတင်လိုက်မှာပေါ့ဗျာသူတို့ online မှာတင်မယ်ဟုတ်တယ်မလားလူတွေကြားတဲ့ကိုချက်ချင်းရောက်သွားနိုင်တာပဲဆိုတော့ဘာကြောင့်အစိုးရကအဲ့လိုမလုပ်တာလို့မမမြထင်လဲ
တော်တော်နိုင်ငံကတကယ်ပြောလို့ရှိရင်တိတ်ဆုံးတဲ့လူတွေရာနည်းသိလို့များဟိုသိပြီတော့လေးမထားသေးရလားပေါ့ကျွန်တော်အဲ့လိုတော့တစ်ခါတလေတွေးမိပါဘူးဆိုတော့အရှေ့မှာကျွန်တော်တို့နိုင်ငံ 0.09% မရှိသေးဘူးအဲဒီအဲ့လိုဖြစ်မှာပဲလုံးလုံးမှာလားတော့မှတွေးလာတစ်ခါလေ
းတော်တော်ကြပါလူတွေအများကြီးကိုကူလူတွေတော်တော်များများအသက်ဆုံးဆုံးကြရပြီးတော့မှလုံးမယ်ဆိုရင်တော့ကျွန်တော်တို့တိတ်ကိုနောက်ကျသွားလိမ့်မယ်လို့ပဲပြောရမှာပဲနော
်ဟုတ်တယ်အဲ့ဒီဟာကိုတော့မှတွေးမိတာအရေးကြီးတဲ့သတင်းတစ်ခုကဘာဖြစ်လို့ ောင်းမယ်အချိန်မှာမရောက်တာဆိုဆိုတော့ကိုကျော်သိန်းပြောတဲ့ဒီဟာဒီကျမမီဒီယာတွေနောက်တစ်ခါလွတ်လပ်တဲ့သတင်းမီဒီယာတွေလည်းတောင်းဖို့လိုတယ်ပေါ့နော်အဲ့ဒါလေးကအရင်အားနေတယ်နောက်ပြီးတော့ဒီသတင်းထုတ်ပြန်ချက်မှာဘာလို့ထုတ်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ပုံမှန်တွေ့တဲ့သတင်းစာရှင်းလင်းပွဲတွေတကယ်လိုတယ်ဘာဖြစ်လို့လဲဆိုတော့ဒါမှသာဒီဟိုနိုင်သတင်းမီဒီယာပေါင်းစုံနဲ့နောက်လျှောက်တွေ့ပြီးတော့သတင်းထုတ်ပြန်မှုနောက်မကြမှာပေါ့အဲ့ဒီဟာလည်းပုံမှန်မလုပ်ပေးနိုင်ဘူးအဲ့တော့ခါလေးကျတော့ဒီ MOA chess ကထုတ်တာနားမလည်ရရှိတယ်နောက်ကမေးချင်ပေမဲ့ follow up question မေးချင်ပေမဲ့မေးလို့ရတဲ့လူမရှိဘူး
ဟုတ်တယ်။နောက်ပိုင်းဆိုရင်ကျွန်တော်တို့တွေနေ့တူတူကလုပ်နေရတာမှာဒီကျမကြီးဝန်ကြီးဌာနရဲ့တာဝန်ရှိသူပြောရေးဆိုခွင့်ရှိသူပေါ့လေ။နောက်ပိုင်းဆိုရင်ဆက်သွယ်လို့မရဘူး။ကျွန်တော်တို့ဘာမှချက်မောက်ရရင်လည်းပဲဘာဖြစ်တယ်လဲဆိုတော့တကယ်ပေါ့ဗျာလို့ဒီအလေးနဲ့ပို့ပြီးတော့ထဲထဲဝင်ဝင်လူလူကိုအသိပေးဖို့လိုအပ်တဲ့သတင်းချက်လက်တွေမရဘူး။တာမန်သတင်းချက်လက်တွေပဲရ။အဲ့တော့သတင်းစာရှင်းလင်းပွဲဆိုရင်တော့ဟလာသတင်းတော်တွေအနေနဲ့ကတကယ်လူလူကိုပြောဖို့လိုအပ်တဲ့လူလူသိဖို့လိုအပ်တဲ့အချက်တွေကိုအပြန်အလှန်မေးနိုင်မယ်ပြောနိုင်မယ်ဆိုတာပို့ပြီးထောက်မှာပဲ။ဒီသတင်းစာရှင်းလင်းပွဲဆိုတော့ကဒီလိုအချိန်မျိုးမှာနေ့စဉ်ပုံမှန်တာဝန်ရှိသူတွေအနေနဲ့လုပ်ကိုလုပ်တဲ့ကိစ္စပါ။ဆိုတော့ကိုကျော်နာဘာကြောင့်မလုပ်တာလဲဗျာအဲ့ဒီလိုမျိုး။
အေးကျွန်တော်လည်းအဲ့ဒါတော့တော်တော်စဉ်းစားရတယ်ဗျအမှန်တကယ်တော့ဒီတရှိချင်းနဲ့ပတ်သက်ပြီးတော့ဒီဟိုကသတင်းစာရှင်းလင်းပွဲကတော့ဒီချိန်မှာသူတို့ဥပဒေနေပေါ့နော်ငါးယောက်ပြန်မစုပါဘူးဆိုတော့ press release ပေါ့နော်ဒီသတင်းထုတ်ပြန်ရေးအဖွဲ့အစည်းပေါ့နေ့စဉ်ပေါ့နော် video conferencing နဲ့ပဲဖြစ်ဖြစ်
ဟုတ်ပေါ့
အဲဒါမှမဟုတ် telephone နဲ့ပဲဖြစ်ဖြစ် media တွေကိုအပြင်မှာ MOHS မှာတော့အခု call center တစ်ခုထောင်ထားတယ်ဗျအဲ့ဒါဟိုကျွန်တော်မိတ်ဆွေဆရာဝန်တွေသူတို့ပူးစည်းပြီးလုပ်နေတယ်အဲ့ဒါအဲ့တခုတော့အခုဖွင့်တာပါလေ
ဆိုတော့အဲ့ call center ကတရင်သမားတွေခေါ်ရင်ရောဖြေပါလားအခုကြောင့်နာရဲ
့ဖြေတယ်ဖြေတယ
်အဲ့ငါးယောက်ထည့်ပူပြီးတော့မစူရဆိုတဲ့အမိန့်ကတော့ရှိတာပေါ့ဗျာဒါပေမဲ့တရင်ဌာနတွေဆိုတာလည်းပဲအခုကျွန်တော်တို့တွေအကုန်လုံးကအိမ်ကနေပြီးတော့ပဲလောက်ကြတယ်ပြည်တွင်းမှာလည်းအိမ်ကနေပြီးတော့ပဲလောက်ကြတယ်ဆိုအတိုင်ပင်ခံပုဂ္ဂိုလ်တော်မှာပဲ video conference နဲ့ပဲအစည်းအဝေးတွေလုပ်နိုင်ငံခြားအစည်းအဝေးတော်လှန့်တဲ့ဆိုတော့လုံးမယ်ဆိုရင်တော့ဒါလူရတဲ့ကိစ္စလို့ကျွန်တော်လည်းပဲအဲ့လိုတော့နားလဲပါတယ်ဆိုတော့မဟုတ်မြတ်ကဘယ်လိုမြင်လဲဒီလိုမျိုးလုံးမယ်ဆိုရင်လုံးလို့ရနိုင်တယ်မလား
လောရမှာတကယ်တော့ channel တစ်ခုသတင်းမီဒီယာရဲ့အတွက် channel တစ်ခုဖွင့်ပေးထားမှာဆိုတော့လိုမျိုး call center ခေါ်ပြီး hotline ကနေလူတွေကမေးလို့ရတယ်မှာသွားမေးလို့ဘယ်လိုလုပ်အဆင်ပြေမှာလဲသတင်းမီဒီယာတွေကိုဖြည့်ပေးမဲ့အဖွဲ့တစ်ခုထားပြီးတော့အဲ့ဒီသတင်းမီဒီယာအတွက် channel တစ်ခုထုတ်ပေးရအချင်းအချင်းသူတို့အတွက်လည်းအများကြီးကြိုးရှိတယ်အဲ့ဒါပြောချင်တဲ့သတင်းကိုချက်ချင်းပြောလို့ရတယ်သတင်းမီဒီယာရဲ့နားမလည်တဲ့သတင်းတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ်သတင်းမှားတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ
်
အဲ့ဒါကသူတို့ပဲအရန်ကိုကောင်းတော့မှာပေါ့နော
်ဒီ
ဘာလုံးမှလည်းဒီနည်းလုပ်နေကြတာပဲဒါကလုံးတဲ့တဲ့ကိစ္စပါလေဟုတ
်နောက်တစ်ခုကကျွန်တော်တို့
လူရဲ့စိုးရိမ်ပူပန်မှုတွေကို short ချပေးနိုင်တယ်အဲ့ဒီနည်းနဲ့လူရဲ့စိုးရိမ်ပူပန်မှုတွေကိုရှင်းရှင်းလေးဖြစ်အောင်ဥမာစိုးစိုးပြောရဲညမထွက်အမိန်နဲ့ဘာဆိုင်လို့လဲဒီဟိုကနေဟိုဘာလဲ
virus
ပြန်တဲ့ကိစ္စနဲ့ဘာဆိုင်လို့လဲဆို
တော့
မီးလာပြီဆိုတော့အဲ့ဒီဟာရည်ရွယ်ချက်ကပြောရတော့မှာ
ဒါပေါ့ဒါပေါ့
ညပဲထွက်တဲ့လူတွေကနေကူတာများတာကမဟုတ်လို့ရှင်လဲစိုးစိုးဟို
အရာဆွေးမှုလား
ပြောမှာရှင်လို့လားအဲ့ဒါတွေကပြောရမှာ
လောဆက်တွဲတွေ
မပြောမနေ
အင်းတော့ဆက်တွေ့တယ်ဘာမှမပါပဲနဲ့ဟဲ့လားညမထွေးအမိန့်ထုတ်ပလိုက်တယ်ကာကွယ်တားဆီးဖို့ဆိုပြီးတော့ပြောတယ်ဒါပေမဲ့ညမထွေးအမိန့်ကဘလို့ကာကွယ်တားဆီးမှာပါဆိုတော့ရှင်းရှင်းလင်းလင်းမပြောနိုင်ဘူးတခါတချို့မြို့နယ်ခုနှစ်မြန်မာပြည်မြို့နယ်ခုနှစ်မြို့နယ်မှာတခါကျွန်တော်တို့ကအေးလေးလူဆို partial lockdown ခေါ်တယ်ပေါ့ပိတ်လိုက်တယ်ပေါ့နော်လုံးဝအသွားအလာတားမြစ်ကတ်သက်ပြီးပြီးနေလောက်လိုက်တယ်ဆိုတော့ဘာဖြစ်လာတယ်လဲဆိုတော့တချို့နေရာတွေမှာအဲ့ဒီရက်ွက်လူဒူးကကိုဖတ်တာကိုကိုသဘောနဲ့ကိုလမ်းတွေကိုပိတ်တာရှိလာတယ်အပြင်ရလူမဝင်ရဘူးလို့အထက်ရလူမသွားရဘူးလို့ဆိုကျွန်တော်တို့ Facebook ပေါ်မှာဓာတ်ပုံတွေသတင်းတွေကျွန်တော်တို့တွေ့နေရတယ်။ဒါကလူတွေကြားထဲမှာရောရောအထွေထွေဖြစ်ပြီးတော့ပို့ပြီးတော့ရှုပ်ထွေးနေနိုင်တဲ့ပို့ပြီးတော့ Android ကြီးတဲ့အခြေအနေမျိုးဆိုတာကိုကိုကျော်နာတာဝန်ရှိသူတွေမမြင်ကြဘူးလားဗျာ
။အဲအဲ့ဒါလေကျွန်တော်တို့အခုတွေ့နေရတဲ့အတိုင်းပဲဟိုတာဝန်ရှိတဲ့လူတွေကအခုအချိန်မှာဘာဖြစ်နေလဲဆိုတော့အကုန်လုံးကအဲ emergency management မှာတော်တော်လေးအားနေတယ်လို့ပဲကျွန်တော်ကတော့ဝေဖန်ချင်တယ်ပေါ့နော်။ဆိုတော့ဒီကိစ္စကိုလွတ်တော်အမတ်တွေကတော့အောက်ခြေဆင်းပြီးတော့တိုက်ရိုက်ထိတွေ့ပြီးတော့တချို့ကလည်းဒါပေမဲ့ပြဿနာကပါလဲဆိုတော့တချို့ဟိုဖြစ်တဲ့လမ်းနေပေါ့နော်။လမ်းနေရအစိုးရကြီးရခါကြတော့အရင်ကြောက်ပြီးတော့သူကလူစည်းဝင်ပါလဲကြောက်အဲ့လိုပေါ့အကြောက်ရောယောဂဖြစ်တာပေါ့ခုန panic ဖြစ်နေကြတာပေါ့နော်ဆိုတော့အဲ့ဒီမှာကိုယ်သဘောနဲ့ကိုယ်အဲ့လိုလမ်းတွေကိုညူတဲ့လမ်းတွေမှာကျွန်တော်တို့တွေ့ခဲ့ပါဒီနေ့ကလည်းပတ်ကြည့်တဲ့အခါကြတော့တချို့တွေပိတ်ထားတာအပြင်ကအဝတ်မခံဘူးလို့စသဖြင့်ပေါ့နော်ဆိုတော့အဲ့ဒီကအဲ့ဒီရဲ့အကျိုးဆက်ကဘာဖြစ်လဲဆိုတော့အချိန်မီသတင်းဟိုအချိန်မီမထုတ်ပြန်နိုင်တဲ့အတွက်လူတွေမှာအကြောက်တရားပို့ပြီးတော့လူတွေကပုံလုံးကြီးသွားတယ်လုံးကြီးတဲ့သူတို့ကအဲ့ကော့ဖို့ပဲဟိုကိုယ်သဘောနဲ့စဉ်းစားခံွယ်မှုတွေလောက်ပါဒီရက်ကွက်လိုက်ဒီဆိုတော့အဲ့ဒါဟိုဘယ်လိုလဲကောင်းဆိုတာဟိုအကြောက်တရားကြီးတာလည်းမကောင်းဘူးအကြောက်တရားမရှိတာလည်းမကောင်းဘူးအားလုံးကမျက်စိမှပြီတော့မှန်ကန်နဲ့ဟိုလောက်ရမယ်ကိစ္စတွေပေါ့နော်တူတူဒီပြည်ချိုင်းဝန်ကြီးဌာနနဲ့ဒီကျန်းမာရေးဝန်ကြီးဌာနနဲ့ဒီဌာနနဲ့ကဘူကပေါင်းပြီးတော့
ဒီတရီတရီတရီနဲ့ပတ်သက်တဲ့ပေါ့နော်ဒီချက်လက်တွေနဲ့ပတ်သက်တဲ့ပေါ့နော်အမှန်တကယ်တော့ပြန်နိုင်အောင်ဟိုပြည်သူတွေသိကျင်တာမီဒီယာတွေသိကျင်တာဖြေနိုင်အောင်ဒီကျမကြီးကပဲထုတ်လို့တယ်ဟိုထုတ်ပြန်တာလည်းမလုံမလုံဘူးပေါ့ပြန်ကြားရေးဝန်ကြီးဌာနလည်းသူကအဲလိုမီဒီယာရိုးယူထားတဲ့အတွက်သူကလည်းပုံပုံပေါင်းလို့လို့
ကွာအကွာကျွန်တော်တို့တွေ့ရတာကဟိုပြန်ကြားရေးဝန်ကြီးဌာနကဂျမ်းအယူဝန်ကြီးဌာနကဂျမ်းအယူဝန်ကြီးဌာနကထုတ်တဲ့ဟာကိုပြန်ကြားရေးဝန်ကြီးဌာနကသူ့စီမှာသူပြန်တင်တယ်သူ့စီရနေပြီးတော့သူပြန်ထုတ်တယ်ဆိုတော့ဘာမှမထူးလေနော်ဘာမှလည်းအချက်လက်တဲ့မပါဘူးထုတ်ပြီးသားကိုပဲပြန်ထုတ်နေတာပဲဆိုတော့ဘာမှဟိုဟိုအတိတ်အနက်ကတိတ်တိတ်ဟိုနေလွန်းနေလို့ပဲကျွန်တော်တို့အဲ့လိုမြင်တယ တွေရော့သွားစေဖို့အဲဒီကနေစပြီးတော့ဟာလာလူအသက်ဆုံးရှုံးမှုတွေရော့သွားစေဖို့လူတွေပြန်ပြီးတော့တိုင်းပြည်နဲ့လန့်ထူလာနိုင်စေဖို့ရှေ့အလားအလာပေါ်မှာမမှုမြတ်ဘလောက်ထိများအကောင်းမြင်ထားပါသလဲအကောင်းရောမြင်ပါရဲ့လား
ကောင်းမြင်ပါတယ်ဘာလို့ဆိုတော့အလုပ်တွေကတော့လုံနေကြတာပဲဒါပေမဲ့ divisional labor ကမကွဲသေးတာပေါ့နော်ဘာဘယ်သူကဘာလုပ်မလဲဆိုတဲ့ဟာလေးကအခုချိန်ထိတက်တက်ပွဲမရှိသေးတာအဲ့ဒါကတော့မြင်ရတယ်ပေါ့ဒါပေမဲ့အလုပ်လုပ်ကြတယ်အလုပ်ကအများကြီးလုပ်နေတာမြင်ရတယ်ဒါနာပေါင်းစုံပေါင်းပြီးလို့နောက်ကလူလူကလည်းပါတယ်လူလူကလည်းရှင်းပြောလို့ရှိရင်ဟိုဗမာနိုင်ငံကတကွာလုံးမှာဟိုကျမကြီးဆောင်ဆောင်မှုအနေကြဆုံးနိုင်ငံပဲအဲ့တော့မအများကြီးမမျောလင်းဘူးမမျောလင်းတော့ခါကျငါတို့ကိုယ်တိုင်လုံးမှာငါတို့လုံချုံရေးငါတို့အသက်အန္တရာယ်အတွက်ငါတို့ကိုယ်တိုင်အိမ်ထဲမှာနေမှရမှာပဲဆိုတော့အတိနဲ့အများကြီးနေကြတယ်ဒါမှသွားမဖြစ်တဲ့လူလောက်ပဲအပြင်ထွက်ကြတာဒါကြောင့်မလို့လေဒါအဲ့လူတွေဆိုးရင်ရတာပေါ့ဆိုတော့ခါကျတော့လိုက်နာမှုအရာလူလူတွေမှာလိုက်နာမှုတော်တော်များများပေါ့နော်ရှိတယ်အိုဒီရန်ကုန်ဒီတကြံတွေမှာတွေ့တဲ့အတိုင်းပဲလူတယောက်မှအပြင်ထွက်ကြတာလည်းရှိမြင်တဲ့အတိုင်းပဲပေါ့နော်ဒါပေမဲ့ထားပါတော့လေဆိုတော့စွစပြောတယ်ကျမတို့ဒီသတင်းမီဒီယာတွေနဲ့ပုံမှန်ဆက်ဆံမှုတွေရှိလာရင်တော့ဒီမှာဌာနဆိုင်ရာချိတ်ဆက်လှုပ်ဆောင်မှုတွေပိုပြီးကောင်းလာလို့ရှိရင်ကျမထင်ပါတယ်ဟိုဒီလောက်ကုန်လောက်ထိပေါ့ကိုတွေ့ရလူကြီးကိုထိန်းထားနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ကဟိုအကောင်းမြင်နိုင်ပြန်ရှိပါတယ်ဒီယောဂါကိုဟိုကိုင်းတွင်နိုင်လိမ့်မယ်ကောင်းကောင်းမွန်မွန် manage လုပ်နိုင်လိမ့်မယ်လို့ထင်တယ်ဒါပေမဲ့အဲ့လိုမှချိတ်ဆက်လုပ်နိုင်မှုတွေမှာအားနေတယ်ဒိမီဒီယာတွေနဲ့ဆက်ဆက်လောက်ကန်တဲ့နေရာမှာအားနေတယ်အလူတွေတယောက်နဲ့တယောက်ကြားမတော်ဝန်ခွဲယူမှုမရေရာမတဲခွဲဘူးဆိုလို့ရှိရင်တော့ကျမတို့က outbreak ကြီးဖြစ်လာပြီးတော့တကယ်ကိုကတောင်းကနေဖြစ်လာနိုင်အနေအထားမျိုးလဲဆိုရင်ဆရာရှိသေးတယ်အဲ့တော့
ဆိုတော့မမှုမြဲအနေနဲ့ကတော့တစ်ဖက်မှာလဲအကောင်းမြင်တယ်တစ်ဖက်မှာလဲစိုးရင်စိတ်တော့ရှိတာပေါ့နော
်စိုးရင်စိတ်တော့ရှိတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်ဝနအနေနဲ့ကရောအကောင်းမြင်စိတ်များသလားစိုးရင်စိတ်များသလားဘလို့နေတယ
်ဟုတ်ကဲ့လက်ရှိ MOE 60လုံဆောင်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်တို့အားရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်လည်းအတွေ့အကြုံဒီ MOE 60မှာကိုယ်ခဏချင်းနေအများကြီးရှိနေတော့သိနေရတော့သူတို့ဘက်ကတော်တော်အားထုတ်တာကိုတွေ့ရပါတယ်ဟိုလူလူအပိုင်းကလည်းလိုက်နာမှုမှာလည်းဟိုပြောရရင်အကောင့်ပါအားနေနေတာကတော့ပွင့်လင်းပြန်ကြိုင်းနေတဲ့အလုပ်သမားကြီးဝန်ကြီးဌာနတစ်ဖက်ကတော့အားနေနေတာတွေ့နေရတယ်အခုဒီကြီးဖြစ်တဲ့အဖြစ်အပျက်ကတော့စိုးစိတ်တူတယ်နော်ဒီပြဿနာကို DDN ရဲ့ဒီမှာပဲအဲတောင်းရှိရတူတယ်ဆက်မှတ်တယ်ဒါနဲ့မြန်ဆန်ဆန်ဖြစ်ရှင်းနိုင်ရင်တော့အကောင်းပဲကိုပြောလိမ့်မယ်တိုးတော်လေဒီပြဿနာကိုမဖြစ်ရှင်းနိုင်ရင်တော့အဲ့ဒီကတစ်စက်ကျွန်တော်တို့ကထရန်စမစ်ရှင်လေးဖြစ်သွားမယ်ဆိုရင်တော့စိတ်တူစရာနော်ပြောနှစ်ခုပေါ့အကောင်းအဆုပေါ့နော
်ဟုတ်ကဲ့
အကောင်းဆုံးအမြန်ဆုံးဖြစ်ရှင်းနိုင်ရင်တော့ဒီ MOHS ရဲ့ကြိုးစားမှုတွေကအရာတည
်းဟုတ်ကဲ့ပါ
အဲ့ဒီဟာကဒီအရှိမဖြစ်ရှင်းနိုင်ဒီစားကျူစားမှုပေါ့ဒီကတော့ဆို
ဟုတ်ကဲ့ပါဗျအချိန်ပေးပြီးတော့ဘောင်ဆွေးနွေးပြီးတဲ့မမမမြတ်နဲ့ကိုကျော်ဝနအနှူးလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်း
ကျေးဇူးတင်ပါတယ်ကျေးဇူးတင
်ပါတယ်ဗျာ
ဟုတ်ကဲ့လူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာရေးဆရာမမမမမြတ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုသုတေသနအဖွဲ့အတွင်းမှကိုကျော်ဝနတို့နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်တို့ VOA အစီအစဉ်တွေကို COVID-19 အရေးပေါ်ကာလအတွင်းပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုင်းရည်လီလိုင်းအစီအစဉ်မှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါဗျာ
ကျွန်တော်တို့ခြေလက်တွေရဒီမှာလုံးလေလို့တတ်ရှိတဲ့တောထုတ်တဲ့ဒလိလေးကြောင့်ကျွန်တော်ပြောပြချင်တာပါတကြံပြီးတော့နေဆန်းတင်းနေမွန်လွဲ့ညနေပိုင်းနေမှာတန်ဃာတော်တွေကရက်ကွက်ထဲလှည့်ပြီးအနေကင်းပြည်ကြီးရွတ်ကြတယ်ဒါကတော့မြို့တွေမှာလည်းတွေ့နိုင်ပါတယ်လေကျွန်တော်တို့တောတွေမှာကြတော့ညနေနေဝင်လို့မိုးချုပ်ပြီးဆိုတော့ ਨੇ အိမ်တိန်ကပထမဆုံးရိုက်လက်တဲ့ရိုက်ချက်နဲ့တူအိမ်တိုင်းအိမ်တိုင်းဒံအိုးဒံကွက်စခေါတွေကိုရိုက်လိုက်ပုတ်လိုက်တာအုံးဒုံဒုံဒုံဒုံမ မုံမုံမုံဆိုတဲ့အတန်းတရားလုံးဟိမ့်ပြီးတော့ကြက်သိမ်းထကြရအောင်ကောင်းတယ်ဒါကဘာလို့ထားလဲဆိုတော့တော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုရောက်နေတဲ့မိဆာဇိုးတွေအစင်းသေးတွေကိုမောင်းထုတ်တဲ့ပွဲပေါ့ဗျာအစင်းသေးတွေမိဆာတွေတော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုဘာလို့ရောက်နေတာလဲဆိုတော့သူတို့အကောင်းရတာမဟုတ်ဗျလူကောင်းတွေကိုဖြူစားမယ်ခေါင်းမောင်းလုံးမယ်ဘိုင်းတောင်လုံးမယ်နံပါတ်1အကြောက်တရားဖန်တီးတယ်ပေါ့ဒီလိုကြောက်အောင်လန့်အောင်လုပ်လိုက်တဲ့အတွက်လူကောင်းတွေကသူတို့ပူဇော်ပတ်တာတယ်ဒီပူဇော်ပတ်တာတာကိုသူတို့ကခံယူပြီးတော့တော်တဲ့တောင်တွေမပြောင်းရင်ရွာတဲ့ရက်ထဲမှာနေတာပေါ့ဒါကိုကျွန်တော်တို့ကနေ့လည်နေခင်းမှာတန်ဃာတော်တွေပင့်ဖိတ်ပြီးတော့ပေတရားညွတ်တယ်မြစ်တာနဲ့သူတို့နှင်ထုတ်တယ်တခါညက်နေကြတော့သူတို့အတန်ဆိုးတွေပြုတ်ပြီးတော့တော်တဲ့တောင်တွေကိုပြန်သွားအောင်နှင်နဲ့ပွဲပေါ့ဗျာဒါကိုတော်ထုတ်တယ်လို့ခေါ်တာပါကျွန်တော်ဆိုလိုချင်တာကကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဟာလည်းပဲနှစ်ပေါင်း50လောက်ဒီလိုမိဆာဆိုးအစိမ့်တရားတွေဝင်ပူးတာကိုခံခဲ့ရတယ်ဗျဒါပေမဲ့2015နိုဝင်ဘာလမှာကျွန်တော်လက်တန်းလေးတွေမှင်တို့ပြီးတော့အတန်ဒိတ်တောထုတ်နိုင်ခဲ့ကြတယ်။အတန်ဒိတ်ဆိုပေမဲ့လို့တစ်ကဘာလုံးကြားအောင်ကျွန်တော်တို့အတန်ပြုတ်နိုင်ခဲ့တယ်။အဲ့ဒီအကျိုးဆက်ကအေဗီလာမှာကျွန်တော်တို့ပြည်သူလိုလားတောင်းတတဲ့အစိုးရအသစ်တရားကိုဖော်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့အခုအချိန်ဒီမှာရောကျွန်တော်နိုင်ငံကြီးဟာအစိမ့်တရေကင်းတဲ့နိုင်ငံကြီးဖြစ်ပြီလားဆိုတော့အားလုံးသိပါတယ်မကင်းသေးပါဘူးအဲ့ဒီတော့ရှေ့ဆက်ပြီးတော့ကျွန်တော်တို့ပျောကားတွေဖြစ်လာပြီဆိုရင်သတိရှိကြပါကျွန်တော်တို့ခေါင်းဆောင်မေတော်ဆန်းစုကြည်ဥဆောင်မှုကိုယုံကြည်စွာခံယူပြီးတော့ညီညီညာညာနဲ့ဒုတိယအကြိမ်တောထုတ်နိုင်မယ်ဆိုရင်ဖြင့်ကျွန်တော်တို့နိုင်ငံရေးဟာနတ်ဆိုးနတ်စိမ့်နေကင်းတဲ့နိုင်ငံရေးဖြစ်လာပါမယ်ကျွန်တော်တို့လိုချင်တောင်းတတဲ့ဒီမိုကရေစီနိုင်ငံတော်ကိုလည်းဖော်ဆောင်နိုင်မယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ချိန်ချောက်မှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံစီးပွားရေးပြန်ပြီးအားကောင်းလာအောင်သမ္မတဒေါ်နယ်ထရမ့်ရဲ့တွန်းအားပေးမှုကိုထောက်ခံတဲ့ပြည်နယ်အနည်းဆုံး5ခုလောက်ကအုပ်ချုပ်ရေးမှုတွေကသူတို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းအငြင်းစားလေးတွေကိုပြန်ပြီးဖွင့်ဖို့လုပ်နေပါပြီ။အမေရိကန်တောင်ပိုင်းပြည်နယ်တွေဖြစ်တဲ့ဂျော်ဂျီယာ၊ဖလော်ရီဒါ၊တောင်ကယ်ရိုလိုင်းနာ၊တန်နက်စီနဲ့Texas ပြည်နယ်အုပ်ချုပ်ရေးမှုတွေကသူတို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတချို့ကိုအခုဒါမှမဟုတ်လာမဲ့သတင်းပတ်တွေအတွင်းပြန်ပြီးဖွင့်တော့မှာဖြစ်ကြောင်းမကြာခင်ရက်ပိုင်းတွေအတွင်းမှာပဲပြောကြားခဲ့ကြတာပါဒီလိုပြန်ပြီးဖွင့်တဲ့အခါအနည်းဆုံး6ပြည်လောက်ချပြီးခက်ခွာခွာနေကြဖို့ကန့်သတ်မှုတွေချထားမှာဖြစ်ကြောင်းပြောပါတယ်ကမ္ဘာကျော်လောကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူပေါင်း2000ခွဲကျော်နေပြီဖြစ်ပြီးသေဆုံးရသူက13000ခွဲကျော်နေတယ်လို့John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကမ္ဘာတစ်လွှားမှာဆန္ဒရိက္ခာမလုံလောက်မှုဒဏ်ကိုစိုးစိုးဝါးဝါးခံရသူဥယျာဉ်နှစ်ဆပိုးပြီးတိုးလာနိုင်ခြင်းရှိတယ်လို့ကမ္ဘာတစ်လွှားဆန္ဒရိက္ခာပြဿနာမပေါ်ပေါက်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲပြီးလှုပ်ဆောင်နေတဲ့ Global Network အဖွဲ့ကြီးရဲ့အင်ကာနစ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ April 27ရက်အင်ကာနစ်ည8:00အထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူပေါင်း121ဦးရှိသွားပြီဖြစ်ပါတယ်။မူလက119ဦးရှိခဲ့ရာကနေနောက်တိုးလူနာ2ဦးရှိကြောင်းကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကအင်္ဂါနေ့ညမှာသတင်းထုတ်ပြန်လိုက်တာပါ။တဦးကဒဂုံမျိုးတဲ့အရှိပိုင်းကအမျိုးသမီးတဦးဖြစ်ပြီးနောက်တဦးကရှမ်းပြည်နယ်တောင်ကြီးကအမျိုးသမီးတဦးဖြစ်ပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ရဲ့မော်တော်ယာဉ်တစ်စီးရခိုင်ပြည်နယ်တွင်တိုက်ခိုက်ခံရပြီးလူသက်သေဆုံးရတဲ့ဖြစ်ရပ်အတွက်လွန်ဆွေးင်ပူပန်ချောင်းမြန်မာနိုင်ငံတွင်လုပ်ငန်းလှုပ်ဆောင်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးနိုင်ငံတကာအဖွဲ့အစည်း16ခုကပူးတွဲကြေညာချက်ထုတ်ပြန်ပြီးမြန်မာနိုင်ငံတွင်လက်နက်ကန်တပ်ဖွဲ့တွေအကြားအပြစ်ခတ်ချက်ချင်းရပ်ဆဲဖို့တောင်းဆိုလိုက်ပါတယ်။ဗုဒ္ဓဘူးနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို
Yayi Bonsan, Pian Leton, Pinderaba, Toda Champon, Sichanda, Kujama Jabazi, Biwego Nas and Edward Jesu de Mari, Tama Kinu Gaba.
This program has come to you from the Voice of America, Washington.